Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်ဇွန်လ2ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းမီတာ19.25 32.51 နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်ကျမတန်ကြီးထိုက်ပါရှင်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဖြစ်လာမယ်လို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်။စင်ကာပူကလုံခြုံရေးဆိုင်ရာရှန်ဂရီလာဒိုင်ယာလော့ဂ်မှာတော့ရိုဟင်ဂျာအရေးကိုအလေးပေးဆွေးနွေးခဲ့ကြပါတယ်။ဒီသတင်းတွေနဲ့အတူထိတ်ဆက်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ထိုင်းနိုင်ငံတဝမ်ဒီ83နေရာကိုထိုင်းဆိုရကစစ်စေရေးလုတ်တဲ့အချိန်မှာနိုင်ငံသား44ယောက်ကိုလူကုန်ကူးမှုမှုကင်းနေနဲ့ပတ်သက်ပြီးဖမ်းမာတဲ့မြန်မာနိုင်ငံသား9ယောက်လည်းဒီထဲမှာဖမ်းခံရတဲ့သတင်းကိုနားဆင်ရဖို့ရှိတယ်လို့စနေညပိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေထဲမှာတော့အစိုးရဒီရန်နေရာတွင်းကအကြမ်းလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့အရင်ကထပ်ပို့ပြီးတော့အချိန်မြင့်ပြီးတော့ကင်တွယ်ဖြစ်ရှင်းနေတယ်လို့သမ္မတကပြောပြီးတဲ့နောက်မှာကော်မရှင်ဘက်ကလှုပ်ရှားမှုတွေပို့ပြီးတက်ဝင်လာတဲ့အကြောင်းမှနားဆင်ရမှာကတော့
နံပါတ်1အပြန်လန်ထိန်းချောင်းနေစနစ်ကျွန်တော်တို့မှပြည်စုံမှုလို့ရှိရအချိန်ဒီပေါ်မှာလိုင်ယွန်ကြီးတွေဖြစ်အောင်အပြန်လန်ထိန်းချောင်းနေစနစ်တည်ဆောက်အောင်ဒီနေရာမှာမီဒီယာတွေလည်းပါ
နောက်ပိုင်းမှာပြည်စုံနားဆင်ရပါမယ်ရှင်နောက်ဒီမြန်မာတခွင်အစီအစဉ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လေးလိုက်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်မြောက်ကိုရီးယားမှာဒုတိယအာဏာရှိဆုံးပုဂ္ဂိုလ်အဖြစ်ဖော်ပြပြောဆိုခံရတဲ့ဘိုးချုပ်ကြီးနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အင်ဂျီရောသမ္မတရုံးကမ်းမှာမနေ့တောက်ချန်နေ့ကမိနစ်80ကြာတွေ့ဆုံဆွေးနွေးပါတယ်အဲ့ဒီနောက်သမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာဇွန်လ12ရက်နေ့တွေ့ဆုံဆွေးနွေးမယ့်အကြောင်းအင်ဂျီရောတောင်ဘက်မြက်ခင်းပြင်မှာစောင့်နေကြတဲ့သတင်းတောက်တွေကိုကြေညာခဲ့ပါတယ်။ဒါပေမဲ့လည်းဒီထိပ်သီးအစည်းအဝေးဟာအစပြုမှုတစ်ခုပဲဖြစ်မယ်လို့သမ္မတထရန့်ကဆိုပြီးနျူကလ িয়ার ကင်မဲ့ရေးမြောက်ကိုရီးယားကသဘောတူလာဖို့အတွက်နောက်ဆက်တွဲဆွေးနွေးမှုတွေလိုအပ်ဖွယ်ရှိတယ်လို့ပြောပါတယ်။ဇွန်လ12ရက်နေ့မှာတွေ့ပြီးတာနဲ့တခုခုအပေါ်ကိုလက်မှတ်ထိုးကြမှာမဟုတ်ပါဘူး။လုပ်ငန်းစဉ်တစ်ခုကိုကျွန်တော်တို့စကြမှာဖြစ်ပါတယ်လို့သမ္မတထရန့်ကပြောပါတယ်။အစည်းအဝေးတစ်ခုတည်းနဲ့ဖြစ်သွားလိမ့်မယ်လို့ဘယ်တော့မှသူမပြောဘူးလို့သမ္မတထရန့်ကပြောပြီးတော့အဲ့ဒီမှာလည်းအဆုံးသတ်မှာတော့အောင်မြင်မှုရှိတဲ့လုပ်ငန်းစဉ်တစ်ခုဖြစ်လိမ့်မယ်လို့ပြောဆိုသွားပါတယ်။အဲ့ဒီတွေ့ဆုံပွဲကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုလည်းတက်ရောက်ပြီးကင်ဂျွန်အွန်းရေးပစ်လိုက်တဲ့စာကိုတွေ့ဆုံပွဲအတွင်းကင်ယောင်ချိုကသမ္မတထရန့်ကိုကိုယ်တိုင်ပေးအပ်ပါတယ်။သမ္မတထရန့်ကအဲ့ဒီစာဟာတိတ်ကိုစိတ်ဝင်စားစရာကောင်းတယ်လို့ပြောပြီးဘာရေးထားတယ်ဆိုတာကိုထုတ်မပြောဘဲတိတ်မကြခင်မှာထုတ်ပြန်ပေးဝင်ရှိတယ်လို့တော့ပြောဆိုသွားပါတယ်ရှင်
။ပိုင်နဲ့နယ်မြေအငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်တွေကကျုံနေပေါ်မှာတရုတ်နိုင်ငံဘက်ကစီးရဲအင်အားတိုးချဲ့လာတဲ့လောက်ရကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဝေဖန်လိုက်တယ်လို့လက်တလောတက်ဆင်လိုက်တဲ့လက်နေတွေဟာဘေးပတ်ဝန်းကျင်နိုင်ငံတွေကိုချိန်ချဖို့ရည်ရွယ်ရင်းဖြစ်တယ်လို့ပြောပါတယ်။စင်ကာပူမှာနှစ်ဆင်ကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ရေးဆိုင်ရာဆွေးနွေးပွဲအတွင်းစနေနေ့ကအဲဒီလိုပြောဆိုသွားတာပါ။ Indo-Pacific ဒေသနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ပွင့်လင်းပြီးကျယ်ပြန့်တဲ့မဟာဗျူဟာတွေကိုလည်းဝန်ကြီးမက်ဒစ်ကချပြခဲ့တာပါ။တရုတ်တို့ရဲ့တောင်တရုတ်ပင်လယ်ဆိုင်ရာမူဝါဒတွေဟာအမေရိကန်တို့ရဲ့ပွင့်လင်းတဲ့မဟာဗျူဟာနဲ့လုံးဝဆန့်ကျင်နေတဲ့အတွက်တရုတ်တို့ရဲ့ကျဲပြန့်တဲ့ရည်မှန်ချက်ကိုမေးခွန်းထုတ်ဖို့လိုကြောင်းဟွန်ကြီးမက်ဒစ်ကပြောပါရယ်တရုတ်တို့တက်ဆင်လိုက်တဲ့လက်နက်တွေထဲမှာတော့တင်မောဖြတ်၊မြေပြင်ဝဟင်ပြင်မီဆိုင်တုံးတွေ၊ electronic ဆက်သွယ်မှုတွေကိုကြားဖြတ်နောက်ဆက်တဲ့ကိရိယာတွေကိုထည့်သွင်းပြောဆိုထားတဲ့အပြင် Vietnam ကမ်းခြေအနီးက Paracels ကျွန်းတွေပေါ်ကိုဘုံကျဲလျင်တစ်စင်းဆင်းသက်ခဲ့တဲ့ကိစ္စကိုလည်းဟွန်ကြီးမက်ဒစ်ကအလေးပေးပြောဆိုသွားပါရယ်အမေရိကန်ပြည်အောင်စုနဲ့မြောက်ကိုရီးယားကြားမကြခင်ချင်းမမဲ့ထိပ်သီးဆွေးနွေးပွဲအပေါ်ကဘာကအယုံဆိုင်နေချိန်မှာပဲဒီနေ့ Shangri-La Dialogue ဆွေးနွေးပွဲကတော့ Indo-Asia Pacific ဒေသရဲ့ရေရှည်အနာဂတ်ရေးရာတွေနဲ့ဩဇာချဲ့ထွင်လာတဲ့တရုတ်နိုင်ငံနဲ့ဘယ်လိုဆက်ဆံမလဲဆိုတဲ့ကိစ္စတွေကိုအဓိကအယုံထားဆွေးနွေးခဲ့ကြပါတယ်
။ Rohingya ဒုက္ခသည်ပြည်ထနာကိုအထူးအလေးပေးကြဖို့ Indonesia ကာကွယ်ဝင်ကြီးကဒီကနေ့စင်ကာပူမှာကျင်းပတဲ့ဒေသတွင်းလုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာသတိပေးပြောဆိုပါတယ်။ Rohingya ဒုက္ခသည်ပြည်ထနာကိုအထူးအလေးပေးပြီးမကင်တွယ်ဘူးဆိုရင်တော့ကိုရက်တွေဖြန့်ကျက်ဖို့အတွက်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကဒီလူတွေကိုစုဆောင်းသွားနိုင်တယ်လို့အင်ဒိုနီးရှားကာကွယ်ဝင်ကြီးကသတိပေးလိုက်တာဖြစ်ပါတယ်
။ဆလိုင်းနေတော့ kita juga perlu menaruh perhatian khusus terhadap krisis Rohingya di Rakhine State Myanmar bukan hanya dalam
မြန်မာနိုင်ငံတွင်းက Rohingya ပြည်ပခန့်မှာဖြစ်ထွန်းမှုတွေကိုသတိထားပြီးတော့အထူးအလေးပေးကြရပါမယ်။ လူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးကိစ္စကိုကူညီထောက်ပံ့ပေးရုံတည်းမဟုတ်ဘဲအခိုင်အမာရေးယူဆောင်ရွက်ကြရမှာဖြစ်ပါတယ်။ထိထိရောက်ရောက်မကင်တွင်နိုင်ဘူးဆိုရင်တော့ဒီဒုက္ခသည်တွေကိုအစ္စလာမ်အစွန်ရောက်
ရိုဟင်ဂျာဒုက္ခသည်အခြေအနေပတ်သက်ပြီးနိုင်ငံတကာချက်ချင်းဤအတင်ICRC အကြီးအကဲကလည်းလုပ်ငန်းစဉ်၃ရပ်ကိုအဆိုပြုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးချသူတွေကိုဘေးကင်းလုံခြုံမှုရှိရှိလူကုန်တိုက်ခိုက်တဲ့အညီဌာနပြန်နိုင်ရေးဆောင်ရွက်ပေးဖို့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းမြန်မာဆိုရဘက်ကအပြည့်အဝမြန်မြန်ဆန်ဆန်အကောင့်ထဲပေါ်နိုင်ရေးထောက် ပါရှင် မြန်မာ နိုင်ငံ တွင် အကြမ် းဖက် မှု တွေ က နေ Bangladesh ဘက် ကို ထွက်ပြေး ကြ ရ သူ တွေ ဆန္ဒ အလျောက် ထား နေ ပြန် လာ မယ် ဆိုရင် အားလုံး ကို ပြန် လည် လက် ခံ ဖို့ မြန်မာ ဘက် က ဆန္ဒ ရှိ ကြောင်း အမျိုးသား လုံးချုံ ၏ အကြမ်း ပေး ပုဂ္ဂိုလ် ပြည်တော်စု ယုံ ဝန်ကြီး ဦး တောင် ထွန်း က ဒီ ကနေ့ ပြော ဆို ကြောင်း Reuters သတင်း က ဖော်ပြ ပါတယ် Singapore မှာ ကျင်းပ နေ တဲ့ လုံချုံ၏ ဆိုင်ရာ ညှိလာခံ Shangri-La Dialogue မှာ အခုလို ပြော ဆို ခဲ့ တာ ပါ ရခိုင် ပြည်နယ် တွင် အခြေအနေ တွေ ကြောင်း ကုလသမဂ္ဂ ရဲ့ လုပ်ငန်း စဉ် တစ်ခု ဖြစ် တဲ့ ကာကွယ် ပေး ဖို့ တာဝန် ရှိ မှု R2P လုပ်ငန်း စဉ် ကို သုံး လာ ရ နိုင် တဲ့ အခြေအနေ မျိုး ဖြစ် လာ နိုင် သလား ဆို ပြီး မြန်မာ အစိုးရ ရဲ့ အမျိုးသား အကြံပေး ပုဂ္ဂိုလ် ဦး တောင် ထွန်း ကို မေးမြန်း ခဲ့ တာ ပါ လူ 9 သိန်း ကို သူတို့ ဆန္ဒ အလျောက် ထား နေ ပြန် ပို့ မယ် ဆိုရင် ကျွန်တော်တို့ အနေနဲ့ လက် ခံ လို့ တဲ့ ဆန္ဒ ရှိ နေ တယ် အဲ့ဒါ ကို လူ မျိုး စု လိုက် ရှင်လင်း မှု လို့ ခေါ် ဆို နိုင် သလား ဆို ပြီး အမျိုးသား လုံခြုံ ရေး အကြံပေး ဦး တောင် ထွန်း က ပြော ဆို ခဲ့ တာ ပါ ရခိုင် ပြည်နယ် တွင် အကြမ်း ဖက် တက်ခဲ မှု တွေ အပေါ် တုံ့ ပြန် တဲ့ နယ်မြေ ရှင်းလင်း ရေး နောက် ပိုင်း လူ ခွင့် ရေး ချိုးဖောက် မှု တွေ ကို စုံစမ်း စစ်ဆေး ဖို့ လွတ်လပ် တဲ့ ကွန်မရှင် တရက် ဖွဲ့စည်း မဲ့ အစီအစဉ် ကို လည်း မြန်မာ ဘက် က ရှင်း ပြ ခဲ့ ပါတယ် ရခိုင် ပြည်နယ် တွင် ဖြစ်ပျက် ခဲ့ တာ တွေ အပေါ် ပုံဖော် နေ ကြ တာ တွေ က ပြည့်စုံ မှု မရှိ ဘဲ လန့်လွဲ နေ တယ် လို့ လည်း အမျိုးသား လုံခြုံ ရေး အကြံပေး ဦး တောင် ထွန်း က ပြော ဆို ပါတယ် ရခိုင် မြောက် ပိုင်း မှာ လူသားချင်း စာနာ မှု ဆိုင်ရာ ပဋိပက္ခ ဖြစ် နေ တယ် ဆိုတာ ကို မြန်မာ ဘက် က ညှင်း ဆို နေ တာ မဟုတ် ကြောင်း ရခိုင် ပြည်နယ် တွင် က မွတ်စလင် တွေ အတိ ဒုက္ခ ရောက် နေ တာ ကို လည်း မငြင်း ကြောင်း ဘုဒ္ဓ ဘာသာ ဝင် ရခိုင် တွေ Hindu နဲ့ တခြား လူနည်း စု တိုင်းရင်း သား တွေ လည်း အတု ဒုက္ခ ခံစားနေရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်စစ်တပ်ဟာနိုင်ငံကိုကာကွယ်ဖို့တာဝန်ရှိကြောင်းဒါပေမဲ့လည်းစုံစမ်းစစ်ဆေးမှုမှာတရားဥပဒေနဲ့မညီတဲ့လုပ်ရက်တွေပေါက်ပေါက်ခဲ့ရင်အရေးယူမယ်လို့လည်းအမျိုးသားလုံးချုံ၏အကြံပေးကပြောဆိုခဲ့ပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ 19.9 kHz 15.5 တုံညလိုက်ဒိုမီတာ 25 kHz 7783 ညလိုက်ဒိုမီတာ 32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ 190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားထိပ်သီးဆွေးနွေးပွဲဖြစ်လာနိုင်ပြီးဒီအတွက်အမေရိကန်သမ္မတအင်ဂျူရောအရာရှိတွေစီစဉ်နေကြတဲ့အကြောင်း Wall Street Channel ကဖော်ပြလိုက်ပါတယ်။ဆွေးနွေးပွဲကိုစီစဉ်ဖို့ရုရှားနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီး George Huntsman နဲ့ Washington ကိုရောက်ရှိနေတဲ့အကြောင်းအမေရိကန်ဆိုရအကြီးအကဲအရာရှိတို့ကိုကိုးကားပြီးသတင်းကဖော်ပြပါတယ်။သမ္မတ Trump နဲ့ Putin ကြားတရားဝင်တွေ့ဆုံနိုင်ရေးပြီးခဲ့တဲ့လပိုင်းတွေကလေးကကြိုးစားနေတဲ့သမ္မတကြီး Huntsman ရဲ့အစီအစဉ်ဖြစ်ပါတယ်လို့အဲ့ဒီအရာရှိကပြောပါတယ်။ဒီဆွေးနွေးပွဲအစီအစဉ်နဲ့နှိစက်သူတွေအဆိုရတော့နိုင်ငံခြားကာလရှည်ကြာတရှိနေတဲ့မတူကွဲပြားမှုတွေကိုဖြေရှင်းနိုင်ရည်ရည်ရွယ်တာလို့ပြောပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရရှိကူညီပေးတဲ့အနေနဲ့ရုရှားတို့ကအမေရိကန်ရွေးကောက်ပွဲမှာကြားဝင်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကကောက်ချက်ချထားတာဖြစ်ပါတယ်ဒါကြောင့်လဲဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကပေါင်းကြံခဲ့တာမျိုးရှိသလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှူးရောဘတ်မူလာဦးဆောင်ပြီးတော့စုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။သမ္မတထရန့်ဘက်ကတော့ပူးပေါင်းကြံစည်ခဲ့တာမျိုးမရှိဘူးလို့ပြောဆိုထားပါတယ်။ဆီးရီးယားသမ္မတဘာရှားအယ်အာဆတ်နဲ့ရုရှားတို့ကမဟာမိတ်အဖြစ်ရပ်တည်နေတဲ့အပေါ်မှာရောယူကရိန်းအရှေ့ပိုင်းကိုစစ်အင်အားသုံးကျူးကျော်ထားမှုကိုပါအမေရိကန်ဘက်ကကန့်ကွက်ရှုတ်ချထားတာလည်းဖြစ်ပါတယ်။အမေရိကန်နဲ့ရုရှားခေါင်းဆောင်နှုတ်ဦးရဲ့ဖြစ်လာနိုင်ခြေရှိတဲ့ထိပ်သီးဆွေးနွေးပွဲအတွက်တော့ဆွေးနွေးပွဲရဲ့နေရာအပါအဝင်စီစဉ်စရာတွေအများအပြားရှိနေသေးတယ်လို့လည်းအစိုးရအရာရှိကပြောပါတယ်ရှင်
။စပိန်အတိုက်ခံဆိုရှယ်လစ်ခေါင်းဆောင်ပက်ဒရိုဆန်ချက်စ်ကဒီကနေ့စနေနေ့မှာဝန်ကြီးချုပ်တဲ့အဖြစ်ကျန်သစ်စာချိန်ဆိုပါတယ်။အရင်ဝန်ကြီးချုပ်မာရီယာနိုရဂျွိုင်းကတော့ပြီးခဲ့တဲ့တောက်ကြနေတုန်းကလွှတ်တော်မှာအယုံကြည်မရှိအဆိုးဆုံးရှုံးနိမ့်ခဲ့ပြီးနောက်ယာတုကဖယ်ရှားခံခဲ့ရတာပါ။မြို့တော်မက်ဒရစ်နီးက ဇာဇူလီယာနန်တော်မှာ စပိန် ပြည် စတမမြောက် ဖီလစ်ပြည်ရှိမှာ ကျန်းသစ္စာကျင်းဆိုခဲ့တာပါ အောက်လွှတ်တော်က အမှတ်နေရာ 350 ရှိတဲ့အထက် Sanchez က ထောက်ခံမဲ့ 180 ကန့်ကွက်မဲ့ 169 မိနစ် ကြာနေမဲ့ တမဲတို့ရယူ အနိုင်ရခဲ့တာပါ ဆဲစုနဲ့ 4 ခု တက်တန်းရှိပြီ ဖြစ်တဲ့ ဒီမိုကရေစီ စနစ် အတွင်း လွှတ်တော်ရဲ့ ဆုံးဖြတ်ချက်နဲ့ တာဝန်ထမ်းဆောင်ဆဲ ခေါင်းဆောင် တဦး ကို ပထမဆုံး အကြိမ် အဖြစ် ရာထူးက ဖယ်ရှားလိုက်တာလည်း ဖြစ်ပါတယ် ဝင်းကြီးချောက်ဟောင်း မာရီယိုနိုရဂျွာရဲ့ ဘဟု လက်ရဝါဒ ပေါ်ပူလာ ပါတီက ပါတီ ဝင်ဟောင်းတွေ ပါဝင် ပတ်သက်တဲ့ အာဂတိ လိုက်စားမှုကို ပြစ်ဒဏ် စီရင်ချက် ချမှတ်ခဲ့ပြီး နောက် ဝင်းကြီးချောက် တက်တန်း 6 နှစ်ရှိပြီ ဖြစ်တဲ့ ရဂျွာ လည်း မဲခွဲမှုမှာ ရှုံးနေခဲ့တာ ဖြစ်ပါတယ် ဆိုရှယ်လစ် အလုပ်သမား ပါတီ အကြီးအကဲ Sanchez ကတော့ အာနာရှင် Francisco Franco လက်ထက် အလွန် 1980 ပြည့်နှစ် နောက်ပိုင်း ဒီမိုကရေစီ စနစ် ကျင့်သုံးခဲ့ပြီး နောက် နိုင်ငံရဲ့ ခွန်အုပ်မြောက် ဝင်းကြီးချောက် ဖြစ်လာတာပါ
India နိုင်ငံ မြောက်ပိုင်း တလွှာမှာ မုန်တိုင်းတံကြောင့် အနည်းဆုံး လူ 18 ဦး သေဆုံးပြီး အပျက်အစီးတွေ လည်း ရှိတယ် လို့ အစိုးရ တာဝန်ရှိသူတွေက ဒီကနေ့ ပြောပါတယ် Uttar Pradesh ပြည်နယ်မှာ မနေ့ တောက်ချာနီ နှောင်းပိုင်း တနာယီ မိုင် 60 နှုန်းနဲ့ မုန်တိုင်း တိုက်ခတ်ခဲ့တာကြောင့် နိုင်ငံနေ ဓာတ်တိုင်တွေ ထောင်နဲ့ချီတဲ့ တစ်ပင်တွေ လဲပြိုခဲ့ပါတယ် Uttar Pradesh ပြည်နယ်မှာ လူ 16 ဦး သေဆုံးရပြီး အများစုကတော့ နိုင်ငံနေ တစ်ပင်တွေ ပြိုလဲတာကြောင့်ဖြစ်တယ် လို့ ပြည်내ရဲ့ သဘာဝ ဘေးဒဏ် စီမံ ခန့်ခွဲမှု ဆိုင်ရာ ဌာန ပြောခွင့်ရက ပြောပါတယ် မုန်တိုင်းကြောင့် New Delhi မှာ တဦး သေဆုံးပြီး မြောက်ပိုင်း မြို့ တစ်ခု ဖြစ်တဲ့ Chandigarh မှာ လည်း တဦး သေဆုံးခဲ့ရပါတယ် ရှင် မလေးရှား နိုင်ငံမှာ Honda ကားပိုင်ရှင် 9000 ကျော်ရောဟာ ချွေးမှုတွေ ရှိနေတဲ့ တာကတာ လေအိတ်တွေကို အစားမထိုးရင် ပြစ်ဒဏ် ပေးခံရမယ်လို့ မလေးရှား သက်ရွေးပို့ဆောင်ရေး ဝန်ကြီးက ပြောပါတယ် ဒါဟာ မလေးရှား နိုင်ငံမှာ ယင်မတော် တဆမှုကြောင့် သေဆုံးမှုတွေ ယော့ကျသွား အောင် တိတိယောက် လှုပ်ဆောင်လိုက်တာလည်း ဖြစ်ပါတယ် ယင်မတော် တဆမှုကြောင့် လူ 9 ဦး သေဆုံးခဲ့ရတဲ့ ဖြစ်ဟာ အပြစ်အနာစွာ ရှိနေတဲ့ ကား လေအိတ်တွေနဲ့ ဆက်ဆက်နေတယ် လို့ ဆိုပါတယ် ကွာလာလမ်ပူး မြို့အနီးမှာ Honda ကား တိမ်းမောက်ပြီးတော့ မေလ 29 ရက်နေ့က လက်တလော သေဆုံးသွားသူကတော့ အသက် 23 နှစ်အရွယ် ကျောင်းသား တဦး ဖြစ်ပါတယ် ဒါဟာ ဒီနှစ် အတွင်း သူတို့ သေဆုံးမှုပါ ကားလေအိတ်တွေ အစားထိုးဖို့ ကားပိုင်ရှင် 9000 ကျော်ကို အကြောင်းကြားပေးမဲ့ ပြန်ပြီးတော့ အကြောင်းပြန်လာတာ မရှိသေးသလို လိုက်နာမှုမရှိရင် လမ်းခွန်ဆောင်ခွင့် တက်တန်းသုံးမပေးဘူး လို့လည်း တယ်ယူပို့ဆောင်ရင် ဝန်ကြီးက ပြောပါတယ် သေဆုံးသူ ကျောင်းသားရဲ့ ဆွေမျိုးနဲ့ တွေ့ဆုံခဲ့တဲ့ ဝန်ကြီး လုတ်က သေဆုံးသူ ကျောင်းသားရဲ့ မိသားစုရိစီကို လိတ် အစားထိုးဖို့ Honda ကုမ္ပဏီက အကြောင်းကြားစာ 28 ကျိန် ပေးပို့ခဲ့ပေမဲ့ တိကျတဲ့ လိပ်စာမရတဲ့ အတွက် ဆက်သွယ်နိုင်ခြင်းမရှိခဲ့ဘူး လို့ ပြောပါတယ် ဤနိုင်ငံမှာ စီးပွားရေးအရာရော လုံခြုံရေးအရာပါကြီးမားတဲ့ စိန်ခေါ်မှုတွေနဲ့ ရင်ဆိုင်နေရချိန်မှာပဲ ဤဂျစ်သမ္မတ Adele Fata El-Sisi ဟာ 4 နှစ်တာ ဒုတိယ သမ္မတ တက်တန် အတွက် ဒီကနေ့ ကျန်းသစ္စာ ကျင်းဆိုလိုက်ပါတယ် ရှင်
ဒီနေ့အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုယူဆောင်သတင်းပေးဖို့ချက်တပုတ်ကိုတင်ဆက်ပေးကြပါမယ်ထိုင်းနိုင်ငံတဝက်လုံးမှာလူကုန်ကူးမှုနဲ့ရာဇဝတ်မှုတွေများလာတဲ့အတွက်ထိုင်းနိုင်ငံတဝက်နေရာ82တုံးနေရာမှာထိုင်းဆိုရာကမေလ 32 ရက်နေ့ကစစ်စင်ရေးလုပ်ခဲ့ပါတယ်လူကုန်ကူးမှုအပါအဝင်မှုကင်းနေမှာပါဝင်ပတ်သက်တဲ့နိုင်ငံသားသား 44ရောက်ကိုဖမ်းဆီးခဲ့တဲ့နေရာမှာတော့မြန်မာနိုင်ငံသားက9ယောက်ပါဝင်တယ်လို့ထိုင်းအာဏာပိုင်တွေကဂျွန်လ1ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်လူကုန်ကူးမှုတွေနဲ့ရာဇဝတ်မှုတွေမှာနိုင်ငံသားတွေပါဝင်ပတ်သက်မှုတွေများလာတဲ့အတွက်ထိုင်းဆိုရာကမေလ
31日に民スター苏拉切根保瓦が伝道地図を送る予定やがれ。ああ、なんかこの、あの、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、なんか、な ดูกองกุมูนักงานเนี่ยก็รู้เรื่องข้อตัวลามูรีแต่ช้ายาสูบไม่กินเนี่ยชิดเดือดสบายเลยคุณลุงอยู่พันสี่ในรายก็ต้องมีบีลูกสาวในรายก็รอดูกองกุมูใจเชื่อลงงานนี่ก็เชื่อเนี่ยลูกสาวมูรีชิดเดือดคุณส่วนใหญ่ทั้งนักงานเดี๋ยวมาบีซ่าตัดจังกบีในทั้งนี้เนี่ยนักงานจ้าดารีก็มีอะไรมุกเอี้ยสัญญาเรื่องมานักงานจ้าดารีป่าวมูรีก็มีอะไรทุกที่นักงานจ้าดารีมีอะไรลาเลยเนี่ยเรื่องมามุกเอี้ยเนี่ยจ้าเส้นโบด้วย กบาลเล็กที่ตัวเรียกแต่อันนี้เรียกว่ากบเป็นบุตรมุกเอี้ยพี่มูรียอนเนสีบุตรไทยสุยากะลูกสาวปีนี้ละพี่เต๋อสูบีเปียวตัวบาลเลยแต่ช่วงนั้นงานจ้าดาริกาเลยมุกเอี้ยนั่งงานนี้มามุกเอี้ยนี่ลูกบีไทยนั่งงานนี้มาโคลงในไทยนี่จ้าดูดีเลยสีจ้าบาลเลยดีด้วยไทยสุยากะนี่เนี่ยแต่พี่มันนี่สีมันจะลูกบีสิ่งนี้ก็ยังละพี่เต๋อจังเปียวสูตรบาลเลยคุณส่วนใหญ่ไทยนั่งงานนี้มาพันสี่เดียร์ลาบีนั่นเท่าสักเช้าคุณเนี่ยจันวายละกันนี မေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာ21ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိတိယောက်ယောက်အရေးယူပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်2018ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း188နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့TR2 အဆင့်ဖြစ်သတ်မှတ်ခံရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာစောင့်ကြည့်ခံနိုင်ငံဆင့် TR2 ဖြစ်ဖော်ပြထားပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သတင်းနောက်မဆုအစီအစဉ်မှာဆိုရင်တော့အစိုးရရန်နေရာတွင်အကြမ်းလိုက်စားမှုတွေကိုအရင်ကထက်အရှိန်မြင့်ပြီးကင်တွယ်သွားမယ်လို့သမ္မတတေကပြောဆိုခဲ့ပြီးတဲ့နောက်ပိုင်းအကြမ်းလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့လုပ်ငန်းတွေကပို့ပြီးတော့မှအသက်ဝင်အားကောင်းလာပါတယ်။အကြမ်းလိုက်စားတယ်လို့ဆွဆွဲခံရတဲ့ဝင်ကြီးတဦးကိုစုံစမ်းခဲ့တယ်လို့ပဲအကြမ်းလိုက်စားမှုတိုက်ဖြတ်ရေးဥပဒေပြင်ဆင်ချက်ကိုလည်းလွှတ်တော်မှာဆောင်ရွက်နေပါတယ်။အခုလိုအစိုးရရဲ့လှုပ်ဆောင်မှုတွေကဘလောက်ထိထိရောက်ပါသလဲ။အကြမ်းလိုက်စားမှုတိုက်ဖြတ်ရေးဥပဒေပြင်ဆင်ချက်မူကြမ်းဟာလည်းအစိုးရရဲ့အခုလှုပ်ဆောင်မှုအပေါ်မှာဘလောက်ထိအထောက်အကူပေးနိုင်ပါသလဲ။ဒီသတင်းပတ်ရဲ့သတင်းတော့မှတ်စုအစီအစဉ်မှာတော့ VOA မြန်မာပိုင်းသတင်းတော့မေခကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
အရင်ပြည်ခိုင်ဖြိုးပါတီဦးဆောင်တဲ့အစိုးရလက်ထက်ကပြတ်ထန်းလိုက်တဲ့ဒီဥပဒေဟာသမရဟောင်းဦးသိန်းစိန်လက်ထက်မှာထင်သလောက်အကျိုးသက်ရောက်မှုမရှိခဲ့ပါဘူး။အာဂရီလိုက်စားမှုကိုပြင်းပြင်းထန်ထန်အရေးယူမယ်လို့ဆိုထားတဲ့ NLD အစိုးရလက်ထက်မှာအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုလူဝင်ကတွတ်ချက်ပြီးကော်မရှင်ကအရှိန်မြင့်လှုပ်ဆောင်လာတာတွေကြောင့် NLD ပါတီဦးဆောင်တဲ့အစိုးရနှစ်နှစ်တာကာလအတွင်းမှာအစိုးရဝန်ကြီးအပြောင်းလဲတွေရှိလာခဲ့တဲ့အထိတိုးတက်မှုအထိုက်လျောက်ရှိလာခဲ့ပါတယ်။ဒီအပြောင်းလဲတွေမှာအထူးခြားဆုံးကတော့စီမံကိန်းနဲ့ဗဏ္ဍာရေးပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရုတ်တရက်နှုတ်ထွက်သွားခဲ့တာပါပဲ။အာဂရီလိုက်စားမှုကော်မရှင်ဘက်ကခေါ်ယူမေးမြန်းတာတွေလုပ်ခံရတယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးအာဂရီလိုက်စားမှုရှိမရှိအဖြေမသိရသေးခင်မှာနှုတ်ထွက်သွားခဲ့တာပါ။သူ့အနေနဲ့တကယ်ပဲအာဂရီလိုက်စားမှုရှိမရှိကိုရှင်းရှင်းလင်းလင်းပြည်သူတွေမသိရသေးခင်အခုလိုနှုတ်ထွက်သွားတာကြောင့်ပြည်သူတွေကြားမှာဘဝင်မကြစရာတွေဖြစ်ပေါ်ခဲ့ပါတယ်။တမရအဝင်မြစ်တက်လာပြီးနောက်အုတ်ချုပ်ရေးပိုင်းမှာအာဂရီလိုက်စားမှုတွေအရှိန်မြင့်အေးအေးယူနေချိန်မှာပဲအားနည်းချက်တွေရှိတယ်လို့ဝေဖန်ခံနေရတဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုပြင်ဆင်ဖို့လှုပ်ဆောင်လာတာတွေလည်းရှိပါတယ်။လက်ရှိပြင်ဆင်ဖို့လုပ်နေတဲ့ဥပဒေကတော့ဘယ်လောက်ထိထိရောက်နိုင်မလဲဆိုတာကမေးခွန်းထုတ်စရာတွေရှိနေသေးပါ။နိုင်ငံရေးစီးပွားရေးလေးလာတုံးသက်သူဦးမင်းခင်ကတော့လက်ရှိပြင်ဆင်နေတဲ့ဥပဒေနဲ့ကော်မရှင်ရဲ့လှုပ်ဆောင်မှုကအာဂရီလိုက်စားမှုကိုဘယ်လောက်ထိထိရောက်နိုင်မလဲဆိုတာကိုခုလိုတုံးသက်ပြောဆိုသွားခဲ့ပါတယ်
။နေရာကမှဒုက္ကြည်ပဲမရဘူးမဟုတ်လည်းလို့။အဲ့တော့ဒီကိုယ်တော့လည်းဦးသိန်းတန်းရွှေခေကလာသာဟိုနန်းတဲ့ခံစားမှုစိတ်လာသာတူပေးတယ်ကလာအာဂရီကိုထီရောရေးယူမယ်ဆိုတာမျိုးလုပ်ခဲ့မှုလေနော်တကယ်နေလားငါလားမထီအောင်နော်အဲ့တော့ဟုတ်ပြီအဲ့လိုဆိုရင်ဟိုနန်းနေကိုဘယ်လိုဟလာအာဂရီကင်းရှင်းရင်သူတို့တောင်းဝန်ကိုသူတို့ခြေပြောင်းလုပ်နိုင်မှုအတွက်ဘယ်လိုမုံမျိုးကျွန်တော်တို့ကနှတ်မလဲအဲ့ဒါလို့နော်အဲ့တော့ကိုတော့နေကျွန်တော်တို့စဉ်းစားတာရှိတယ်လာသာတို့ရယ်ဆိုတာတဲ့သူတို့ရဲ့ဟုတ်လားဒီလူမှုရေးစီးပွားရေးအတွက်နေကြတို့ဟုတ်လားတို့ဟိုစစ်တပ်မှာရုရှားဘေးလိုဒိခါထောက်ပံ့နာတို့နော်စသဖြင့်အဲ့လိုတခြားမသွားရေးလာရေးနော်ကလေးကြောင်းထားတာစသဖြင့်အဲ့လိုငွေလာတာမဟုတ်တဲ့အထောက်ပံ့မျိုးအစိုးရကပေးနိုင်တယ်
အဂရိလိုက်စားမှုတိုက်ဖျက်ကော်မရှင်ကို2013ခုနှစ်ကနေစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အောက်ခြေဝန်ထမ်းတွေကသာအဂရိလိုက်စားမှုနဲ့အရေးယူမှုအချို့ရှိခဲ့ပေမယ့်လာလူကြီးရဲ့အရာရှိတွေကတော့အရေးယူနိုင်ခဲ့ခြင်းမရှိတာကိုတွေ့ရှိခဲ့ရပါတယ်။လက်ရှိမှာတော့အဂရိလိုက်စားမှုတိုက်ဖျက်ရေးကိုအရှိန်မြင့်ဆောင်ရွက်နေချိန်မှာကော်မရှင်အစ်ကအားနည်းချက်တွေရှိတယ်လို့ထောက်ပြထားတဲ့အဂရိလိုက်စားမှုဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းကိုမကြသေးခင်ကထွတ်တော်ကိုတင်ပြလာခဲ့တာရှိခဲ့ပါတယ်။သရုတ်ထအချိန်ပြင်ဆင်လိုက်တဲ့ဒီဥပဒေချမ်းမှာငွေပေးငွေယူလုပ်တာပြင်နိုင်ငံတော်ဗန္နာရန်ကုန်ငွေကိုလုံထုံးလုံးနည်းနဲ့မညီပဲလုပ်တာတွေကြောင့်ဆုံးရှုံးစေတာတွေကိုပါအာဂရီလိုက်စားမှုနဲ့အရေးယူနိုင်တယ်ဆိုတဲ့အချက်ပါဝင်ထားပါတယ်။ဒါပြင်တိုင်ကြားသူမရှိလဲကြော်စောတည်ထွက်နေတယ်ဆိုရင်စစ်စစ်အရေးယူနိုင်တယ်ဆိုတဲ့အချက်တွေကိုလည်းထပ်မံဖြည့်ဆွတ်ထားပါတယ်။ Lashima Agri Lai Samu go Tinja Swa Yeju Mutakurega, Agri Lai Samu Longwa Pavel Dama Hopulo Sola Tugaro, Nanga Yi Siwa Yi Lila Tonta to Umekima.
Namadi Abyana Tinjaunesene General Ma Pizo Mulule. She Chiniboma Layonji to Piao Abyana Tinjaunesene Tisome. Tinama Media Lil Pare, not be to Lulule Pare, Flotoro, Hala. ແລະໃຫຍ່ປາຕີໂຕສາດິພິເນາະປາວິນປະຕັດເດໂຕອ່າລົງເນມາອະປຽນລັນທິ້ງຈောင်းໄດ້ອະຈິນນີ້ຄິນຈິງໂອອະມຽນຊົງພັນທີ່ໄປແລ້ວເນາະທີ່ອາກຣິໄລສາຫມູ່ທີ່ດຽວໄຕພິດແດສາແລະຄຸນະກະນິນາເກດໄຕທີ່ປີຕາໂອປ່ຽນໄປໂອປີ້ສັດແດບົງຊັນຕະມືເນາະເລົ່າດາລູແລະຊິອາກຣິໄລສາຫມູ່ໄຕພິດຍີກໍມິດຊັນອະຕິດມາອົກກະທະອະນີເນແປນຈາຍີວົນຈີອະຍິງຊາອູ້ອອງຈີກະຕາວິນຢູ່ຖ
ဥပဒေကိုစတုထချင်းပြင်ဆင်သည့်ဥပဒေကြံသည်ပြင်ဆင်ထားသည့်အတိုင်းအတည်ဖြစ်သည်။
လက်ရှိမှာတော့ ဒီဥပဒေကိုပြည်သူလွတ်တော်မှာဆက်လက်ဆွေးနွေးနေဆဲဖြစ်ပါတယ်။ သမရတဲ့ဦးဝင်းမြင့်ကအဂရိလိုက်စားမှုကိုထိထိရောက်ရောက်အရေးယူသွားမယ်လို့သမရတက်တာဝန်ယူချိန်မှာဂရိပေးထားခဲ့ပါတယ်။မကြာသေးခင်ကအာဏာအလွဲတုံးစားလုပ်ပြီးအဂရိလိုက်စားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ FDA အစားအသောက်နဲ့စေဝါကူကယ်ရေးဦးစီးဌာနညွှန်ကြားရေးမှုချုပ်ဒေါက်တာတန်းထွတ်ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကပြီးခဲ့တဲ့ဧပြီလကပဲတရားစွဲဆိုအရေးယူခဲ့ပါတယ်။ဒ Pawin, Tia can be sent a Urugu, the Sanya, yes, a candigo, the Rimbe Tanjanibo, Turoya Goye, a Chaladrigo, Sheta Puega, Pigger Fifa in a set the anima, the Yawin Topian beat Havare. A coolo, a shame, Lari, agree, like Samu Tachayiga, Palo Tainta tea on your name, Palo Tainta tea, a yu name, Sura Garo, Sala, Sanjia, Oma, to buy you.
အမေရိကဆူဇီတင်ဆက်ခဲ့တဲ့သတင်းနောက်မှတ်စုအစီအစဉ်ဖြစ်ပါတယ်ရှင်အခုမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ပဲစားထိုးစီတွက်သီးနှံနေစိုက်ပျိုးတဲ့နေရာမှာတောင်သူတွေကိုအစိုးရအနေနဲ့နှီးပညာပိုင်းအကူအညီပေးဖို့အထူးလိုအပ်နေတယ်လို့တောင်သူတွေကပြောပါတယ်မြန်မာနိုင်ငံကနေအဓိကတင်ပို့နေတဲ့ပဲတွေကဈေးကျတဲ့ကျနေတာမို့လို့ဒီပဲစိုက်တောင်သူတွေအနေနဲ့တခြားစီထွက်သီးနှံနေအစားထိ ဒီနေ့ကတော့ဒီစစ်စစ်နဲ့တုံးနေရနှစ်ထောက်ဆက်ခုနှစ်ခုနဲ့နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံတွေကိုတရင်ပေးတက်ရောက်စေကလည်းအရင်ကနှစ်ထက်ပိုပြီးတော့မှကြာဆင်းနေပါတယ်ပဲကြောင့်အပြည့်အစုံကိုတော့မြစ်မခတရေအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားပါတယ်ရှင်
မနက်ကပဲတွေကိုအိန္ဒိယနိုင်ငံကနေဝယ်ယူမှုရပ်ဆိုင်ခဲ့ပြီးတဲ့နောက်အခုနှစ်မေလမှာပဲပြန်လည်ဝယ်ယူမယ်လို့ထုတ်ပြန်ကြေညာခဲ့ပြီးဝယ်ယူမဲ့အတိုင်းတကာတော့ကန့်သတ်ချက်တွေရှိနေပါတယ်။အိန္ဒိယနိုင်ငံကမြန်မာပဲတွေကိုပြန်လည်ဝယ်ယူဖို့ထုတ်ပြန်ကြေညာချက်တွေထောက်ပေါ်ပြီးတဲ့နောက်မှာတော့မပဲနဲ့ပဲစင်ကုန်စည်းပြန်လည်မြင့်တက်လာပေမဲ့လည်းရေနှုန်းကအမြင့်စည်းနှ
ပြန်ပေါ်ရရကြီးကဟိုပဲစင်းမဟုတ်ကျွန်တော်ရောက်မှာစားဖို့မပဲဆိုရင်ကမနာဆုံးမှာမစားဖို့ပဲပေါ်ရရကြီးကတော့ဒီဝါယူနေတဲ့နိုင်ငံကြီးဆိုတော့များများဟိုဒီဘလောက်ကြာမယ်ဒီစောင့်ကြည့်တဲ့ပုံစံဖြစ်တာဟိုအိန္ဒိယပြန်ဖွင့်လာတာဟိုစိတ်ဝင်စားလေးပြန်ဝင်လာလေးတွေ့ရတယ်ဟိုဘာလို့ပြောချင်တာလဲဆိုတော့ဥတို့ထုတ်လုပ်တဲ့အားနဲ့ ဒီဘုရားမင်းအိန္ဒိယကဈေးကွက်အခုလိုဖွင့်လိုက်ပြီလေခဏခဏလုပ်မယ်ဆိုရင်တောင်သူကအာမခံတဲ့မရှိနိုင်ဘူးလို့ယူဆရတယ်။ရေရှိမှဒီအိန္ဒိယနိုင်ငံကိုရမ်းမိကုန်တဲ့ပဲစင်မောမပဲ။ပဲစင်မောကတော့အခုမဆိုင်ဘူးလို့တိုက်တွန်းလာပြီ။မပဲလို့ရှော့တယ်လို့ပြောတာ။ဟိုအိန္ဒိယဈေးကွက်တာမဖွင့်ခဲ့ရင်ဘုရားဘယ်လိုပဲဒေါ်လာ300ရာတစ်ပတ်လည်းလောက်မယ်၊ရင်းပယ်လေးပဲရောင်းပြီးတော့နောက်
ကျော်ပါတယ်အဲ့တော့ဘာလို့ပြောအိန္ဒိယကအခုလိုမဟုတ်2019မှာလိုလက်တဲ့ကိစ္စအခုလိုစသည်ပြိလိုက်တဲ့အချိန်မှာဟိုအကြောက်ကန်နေတယ်ဟိုဒါတွေကမဖြစ်တဲ့မျိုးမဖြစ်တဲ့မျိုးတွေနဲ့သူ့နိုင်ငံကြီးတွေရေးကိစ္စဖြစ်တဲ့အခါကျတော့ဒီလိုလုပ်တဲ့လုပ်တဲ့အလုပ်ကိုဆက်လုပ်ပါမယ်ဒီမှာနိုင်ငံကနေထွက်ရှိတဲ့မပဲနဲ့ပဲစင်းကုန်ရဲ့ရှစ်ဆယ်ရာခိုင်နှုန်းကတော့ဒီပကို
ဒီနေ့ဈေးကွက်ကိုပိုင်ဆိုင်နေတာကပဲဒီစိန်ဖြစ်နေတယ်လို့ရန်ကုန်တိုင်းဒေသကြီးကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအပြင်ဒုတိယဥစ္စာဖြစ်တဲ့ဒေါက်တာမင်းတွေကပြောပါတယ်ကျွန်တော်ကတော့ဒါဈေးကွက်ပေါ်မှာမူတည်ပြီးတော့ဒါခံမှန်းပေးတာပေါ့နော်ဒါမှန်လည်းမှန်မယ်မှန်ဖို့များတော့ဒါတော့ဟုတ်တယ်ဒါတော့ကျွန်တော်ကဒီစာလေးတွေအတွက်ချက်ပြီးတော့မှလုပ်ထားတာပေါ့ဒါပေမ ไอ้จ๋าเราอูตองตัวแล้วใส่ขึ้นดีตองตัวแล้วใส่ขึ้นดีเป้ไปใส่ขึ้นมาจ้ะมันเป้เนี่ยเป้จริงกว่าอาชาเป้เนี่ยสาธุชื่อนะตัวใส่อ่ะอยู่อ่ะเส้นดีเลยเราเสียอีกสักจีนเลยป่ะเนาะแล้วตะคาโหกงจ้าซีเองเน้เลยป่ะเนาะด่านี้ดิไม่ใช่เลยเราย้อนอ่ะรวยอ่ะรวยกูเลยป่ะตู้มากอกกั่วซีอยู่สิแต่แม้ไอ้อะไรโหอกุลงปองพี่แล้วอ่ะตัวแล้วใส่ขึ้นกว่าแล้วใส่ขึ้นอกุลงไว้แล้วใส่ไล่ป่ะทั่วชื่อกู
ပဲဒီနေင်းကဈေးွက်တာနည်းနည်းကောင်းတဲ့ပုံစံပါဆိုတော့အတွက်တရုတ်နိုင်ငံအဓိကထားယူရတယ်တရုတ်ကလည်းသူကပဲဒီနေသုံးဆွဲမှုများတယ်ဒါတော့ဒီမှာဒီမှာအခုနှစ်နှစ်လောက်ရှိပါပြီပဲဒီနေဈေးကတည်တည်ငြိမ်ငြိမ်နဲ့တောင်သူလည်းကျိုးရှိတယ်ပုံတွေလည်းကျိုးရှိတယ်ဟိုဘက်ကဝင်သွားတဲ့ပုံတွေလည်းကျိုးရှိတယ်ဒါကြောင့်တောင်သူတွေအနေနဲ့ပဲစင်းကုန်စားတခြားစီထွက်တင်ရတယ်ကိုစိုက်ပျိုးတ
ာပြီးသွားပြီပဲစင်မုံစီမပဲစီမဖြစ်တဲ့မဖြစ်တဲ့ပြည်တွေရောက်သွားတတဲမှာတောင်လူ1000နဲ့1500ကျားထဲမှာဟိုဘယ်လိုကောင်းလဲအယောင်ဝဖြစ်တဲ့စီးဖြစ်သွားတာနော်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ဒီတတဲကိုဟို1000ဝယ်ကျားထဲမှာဖြစ်တဲ့ပဲကိုကောင်းလာလို့လို့နဲ့ဖတ်ပြီးဦးလို့မျောရင်းချက်စီနဲ့အများကြီးဆိုင်ဖို့မဖြစ်ဘူးလို့သုံးသပ်တယ်။ဒါကြောင့်ပဲစင်းကိုဖြစ်လာတာဦးလို့ရသိတာ။မဆိုင်တဲ့ဘူးတခြားဈေးွက်ရမယ်ဟာတခြားငွေရရှိမယ်ပဲ။တခြားစီးပွားရေးနိုင်မှာမျိုးကြောင်းလို့ဟာမျိုးတောင်းတူပြောင်းလို့ဆိုင်ကြပါဘူး။နောက်ထုံးလေးလောက်အောင်မဲမပဲလို့လေဦးလို့ကပြောလို့ပါပဲ။တကယ်တော့ဒီကာလရပောင်း93လအတွင်းတော့မှာတောင်းလို့ဆိုင်ပြိုးချိန်အမီဟိုဆက်ပြီးထုတ်ပြန်တော့မှာပါ။ဆိုင်တယ်လို့ဆိုရင်ဆိုင်တယ်နဲ့မဆိုင်တယ်ဘူးဆိုရင်မဆိုင်တယ်ဘူး။ဒါပေမဲ့ရှော့တယ်လို့ဆိုရင်ရှော့တယ်နဲ့ဒါတွေကတော့တကယ်တော့ဝန်ကြီးဌာနနဲ့ပညာရှင်တွေနဲ့သူတို့ဒီဆိုင်ရာပို့ပုံလုပ်ငန်းရှင်တွေအားလုံးကဆက်ပြီးတော့ဆိုင်ရင်းလေးထုတ်ပြန်တော့တင်လာတယ်သူတို့ချင်းနဲ့တချင်းနဲ့ထုတ်ပြန်ပါမယ်
။ဖဲစင်းပုံနဲ့မဖဲဆိုင်တဲ့တောင်းလို့အများစုကတခြားသိဉာဏ်တွေကိုပြောင်းလဲဆက်ပြောခြင်းပေမဲ့ဒေတာနဲ့ကန့်ညီတဲ့သိဉာဏ်နဲ့စိုက်ပျိုးမဲ့ဤပညာတွေကိုတဆိုင်ရာဌာနတွေကကူညီပေးဖို့လိုအပ်နေတယ်လို့တောင်းတွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ပြောပါမြန်မာကတရင်အေဂျင်စီကနေ PO ကိုပို့ပို့လိုက်တာပ
ါမြန်မာကတရင်အေဂျင်စီကကိုကောင်းမြတ်ပြောစုစည်းတင်ဆက်ခဲ့တဲ့မြန်မာတခွေအစီအစဉ်ဖြစ်ပါတယ်ရှင်ဒုတိယပိုင်းထုတ်လွှင့်ပေးမယ့်နိုင်ဝက်အစီအစဉ်မှာတော့စနေညတဲ့လေလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင် VOA နဲ့ American ပြည်တော်စု Washington DC မြို့တော်ကနေ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း 6:00 ကနေ 9:00 အထိတိုင်းဒိုမီတာ 32, 40, 48 အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00 ကနေ 9:00 အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုတော့တိုင်းဒို 16, 19 နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဇွန်လ2ရက်စနေညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။အခုဒုတိယပိုင်းနိုင်ဝက်ကိုတော့လိုင်းဒိုမီတာ25 kHz 15653ညာလိုင်းဒိုမီတာ32 kHz 11803ညာလိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒရိတ်လေးလိုက်အစီအစဉ်စဉ်ဆက်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဒရိတ်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုင်းအစီအစဉ်မှာတော့ NLD ဆိုရလက်ထက်မှာအာရီလိုက်စားမှုတက်ချေစောင်းချက်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်အရသာဆိုရလက်ထက်အာရီလိုက်စားမှုတက်ချေအစီအစဉ်တွေပေါ်မှာအားရစရာအားမရစရာဘာတွေရှိမလဲဘယ်ကဏ္ဍဘယ်ဌာနတွေမှာအကျင့်ပြချစားတဲ့ပြဿနာတွေကိုအဓိကဖြစ်ရှင်းဖို့ကြံနေသေးတယ်ဆိုတာတွေကိုကျွန်တော်ဆွေးနွေးသွားမှာပါဥပဒေရှုထောင့်လူမှုရေးရှုထောင့်တွေကနေဆွေးနွေးဖို့ပင်တိုင်ဆွေးနွေးမဲ့ပုံကိုနေရာကိုလည်းဖိတ်ကြားထားပါတယ်ဒီကတော့ကျွန်တော်တို့ရှင်းနေကြီးဦးတင်းတန်းဖြစ်ပါတယ်နောက်ဒီကတော့သတင်းစာဆရာဦးတီယာသွေဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီဆရာဦးတင်းတန်းရဲ့တုံးသက်ချက်ကိုကြားကြပါတယ်ဒီကျွန်တော်တို့သမနာဦးဝင်းမြင့်ကိုယ်တိုင်လည်းဒီတကြံနှစ်တကူမင်းကမှအချင်းပြချစားမှုတွေနေနေမယ်ဆိုပြီးဂရီပေးပြီးနောက်ပိုင်းမှာပဲအရေးယူကြံကြတဲ့သတင်းတွေလည်းထွက်လာပါတယ်ဆိုတော့ဒါကကျွန်တော်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွင်နေတဲ့အာရီလိုက်ဆောင်ပြဿနာကိုတက်ဖြစ်ဖို့အခုအစိုးရလက်ထက်မှာတကယ်ပဲအချိန်မြင့်လောက်လာပြီလို့ပြောနိုင်ပါလားဆရာ
ဟုတ်ပြောနိုင်ပါတယ်ဗျာကျွန်တော်တို့တိုင်းပြည်မှာတော့လက်ပြီးလိုက်ယူတော့အရင်အစိုးရတွေလက်ထက်မှာပြာတာကနေသမရအတီမကင်းဘူးလို့ကျွန်တော်တို့ပြောနိုင်တဲ့အနေအထားရှိပါတယ်အခုသမရာကြီးဦးဝင်းကြီးကရှေ့နေတယောက်လည်းဖြစ်တဲ့အခါကျတော့တန်းကြီးမှာကြည့်တဲ့ခြားခြားနဲ့ပတ်သက်ပြီးတော့ကင်ကျေမယ်လို့ကျွန်တော်တန်းကြီးချပြီးတော့စတင်နဲ့ကင်ကျွဲနေပြီဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီဟာကိုကြိုးစားကြမှာဖြစ်ပါတယ်ဗျာ။ဗမာပြည်ကတော့ခုနကျွန်တော်ပြောတဲ့အတိုင်းနဲ့နေရာတိုင်းခန္ဓာတိုင်းအဆင့်တိုင်းမှာလက်ပေးလက်ယူနဲ့အကျင့်ပြည့်ခြားခြားမှုပါဆက်အနာချင်းစနစ်တစ်လျှောက်လုံးမှာအမြင့်တွေပြီးတော့အကြီးအကျယ်ဟိုကင်ဆာတွေပဲပွားများနေတဲ့အနေအထားရောက်နေတဲ့အတွက်သမရာကြီးဦးဝင်းကြီးရဲ့လုတ်ကန်ဆောင်ရမှုကိုကျွန်တော်တို့ကျိုးစိုးတယ်လို့ကျွန်တော်ပြောမှဖြစ်ပါတယ်။
ဟုတ်ကဲ့ဆရာဦးတင်းတောင်ကျေးဇူးပါ။ကျွန်တော်နောက်တူးဖြစ်တဲ့ဆရာဦးတီယာသွေးလည်းရှိနေပါတယ်။ဦးတီယာသွေးရဲ့သဘောထားကခင်ဗျာအခုကျွန်တော်တို့ဒီ NLA ဆိုးရလက်ထက်မှာအခုစပြီးဟိုအရေးယူရကင်တွေ့ရဆိုတဲ့သတင်းတွေကျွန်တော်ကြားရတယ်ဆိုတော့ဒါရီကဒီခုရသားဆိုးရလက်ထက်မှာဟိုဒီအချင်းပြချစားမှုတွေနဲ့ပတ်သက်လို့အချိန်မြင့်လောက်လာပြီလို့တကယ်ပဲပြောနိုင်ပြီလားခင်ဗျာ
။အခုကတော့လေဟိုကျွန်တော်နားလည်တာအတိုင်းစားဒီပေါ်မှာအခြေခံပြီးတော့လုပ်နေတာဖြစ်ဖြစ်ပြောကြဖို့လို့ဟိုမတိုင်ရင်ဒါမှမဟုတ်တိုင်စာတွေကထိရောက်မှုအားနည်းတယ်ဆိုလို့ရှိလို့ရှိလို့ရှိရင်တို့အရေးယူဆောင်ရွက်နိုင်မှုရှိပါမလားဆိုရဲအဲဟိုဘောတော့ဆိုရင်ဒီဟာအခြေအနေရတော့ရှိသေးတယ်ဆိုတော့ကျွန်တော်တို့ကတော့ပြောနေတာကဒီပြည့်တက်ဆက်စားမှုဆိုတာကတော့တိုင်စာတွေကိုအခြေခံပြီးတော့တိုင်တွေနေရုံနဲ့မရဘူးလို့ကျွန်တော်တို့ယူဆပါတယ်ဌာနဆိုင်ရာအသီးသီးမှာဖြစ်နိုင်တဲ့ကျွန်တော်တို့ဒီပြည့်တက်ဆက်စားမှုတွေဖြစ်နိုင်တဲ့အနေအထားတွေနေရာမျိုးတွေမှာအဆောင်ရှိတာမျိုးဒါမှမဟုတ်ထိမ့်သိမ့်တာမျိုးအဘောတတိယအဖွဲ့စည်းပေါ့နော်လွတ်လပ်တဲ့အဖွဲ့စည်းတွေအဲလို့ပေါ့အခါအားတော်ဆိုလေးလာအဲစုံစမ်းတာမျိုးပေါ့နော်ဒါမျိုးတွေလုပ်ပေးဖို့လိုမယ်ထင်ပါတယ်ဗျအဲ့တော့ဟိုတိုင်းစားတွေပေါ်မှာအခြေခံပြီးလုပ်နေမယ်ဆိုရင်တော့ဖြင့်ကျွန်တော်ထိထိရောက်ရောက်ရှိမှာမဟုတ်ဘူးတိုင်းတလောက်ပဲနောက်တစ်ခါတိုင်းစားတွေကိုလည်းဘယ်လိုကာကွယ်မလဲဆိုရင်နောက်ဆက်ဒီလမ်းတွေကိုလည်းပေါ်လာတာမျိုးလည်းဖြစ်နိုင်တာပေါ့နော်ဆိုတော့ဟိုဒါတော့ဉာဏ်ကစားတာပဲဘာဖြစ်လို့လဲဆိုတော့ဒီလိုကျွန်တော်တို့အဖြစ်သက်ဆက်စားမှုဆိုတော့နှစ်ပေါင်းများစွာအခြေတည်နေတယ်အင်အားလည်းကောင်းတယ်အဲတို့ရဲ့ဒီအချိတ်ဆက်ပေါ်တော့ကျွန်တော်တို့အပေါ်အောက်ကျွန်တော်တို့ဒင်းအပေးယူအချိတ်ဆက်လည်းအားကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုအဖွဲ့စည်းတို့ဒီလိုလောက်ဆိုင်စားတော့နေတယ်ကျွန်တော်တို့ဒီအဲလူတွေနဲ့ပေါ့နော်ဒီဟိုရဲ့ဒီဉာဏ်ရင်းရှင်ရတဲ့ခါမှာတော့တော်တော်လေးတော့ဖို့တော်တော်လေးကိုကအဲကိုကကြုံမြင်မှုလူတွေလို့ထင်ပါတယ်ဗျ
ဟုတ်ကဲ့ကိုတရားသွေးဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးဝက်တော့ကိုဟိုဆွေးနွေးဖို့ဆိုပြီးဟိုစာရေး Facebook ကနေရေးသားထားတယ်တချို့လည်းရှိပါတယ်ဒီတရားတချို့တော့မဆုံမဖတ်ပြပေးပါဦးခင်ဗျဟုတ
်ကဲ့ပါရှင်ဟုတ်ကဲ့ပါရှင်ဒီလူမောဆိုတဲ့အကောင့်ကတော့အများပြည်သူနဲ့ဆက်ဆံနေရတဲ့ဌာနတိုင်းမှာတဲ့ပြည်သူတွေကိုဝန်ဆောင်မှုပေးတဲ့အခါမှာချက်ချင်း နာရီပိုင်းရက်ပိုင်းစသဖြင့်အချိန်အတိအကျဆောက်ရွက်ပေးရေးတက်ဆိုင်ရာအကြီးအကဲတွေကတာဝန်ယူတာဝန်ခံဆောက်ရွက်ပေးတဲ့ပေါ်လစီချမှတ်ဆောက်ရွက်ဖို့လိုပါတယ်တဲ့ဥပမာဆောက်ရွက်စာတမ်းပြည့်စုံမှန်ကန်သောမီတာလျှောက်ထားခြင်းမှတ်ပုံနဲ့လျှောက်ထားခြင်းအီးကားပါမဲ့လုပ်ငန်းအများအဆုံးအကောင့်ထဲပေါ်ရန်ဆိုပြီးရေးထားပါတယ်တော်တာရှင်တူကတော့ပညာရေးဌာနတော်မှလက်စားနေတဲ့မြန်မာပြည်မှာလက် ဒီနေ့တည်းရဲ့လိုင်းစီစဉ်မှာတော့အန်အေစိုးကလက်ထက်မှာအားရလိုက်စာမှုတက်ချက်ရေးညောင်ပိုင်းကိုငါးကြိမ်ထုတ်လွှင့်ပြီးတယ်ဝတ္တန်ဦးဆိုတဲ့အကောင်ကတော့တရားရေးမှန်တိုင်းတက်မှတ်ပါတဲ့အဲ့ဒါမှပဲအဂတိလိုက်စာမှုကိုထိထိရောက်ရောက်ကရင်တွင်နိုင်ပါလိမ့်မယ်တဲ့တန်လုံးဆိုတဲ့အကောင်ကတော့
ဝန်ထမ်းတွေအကုန်ဖြုတ်ပြီးအသိခံမှရမယ်တဲ့။ဤချောကတော့ရှိတယ်တဲ့တရားရုံးနေစီပင်သားရာနောက်ရဲစခန်းတွေလေဆိုပြီးရေးထားပါတယ်ကြောင်လေးဦးရေ။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဒါတော့ဒီဖေ့စ်ဘွတ်မှတ်ချက်တွေမှာဒီအားကြီးလိုက်စာမှုတွေခြေခြေပြင်းပြင်းရှိနေသေးတယ်ပုံမှာစစ်ပြစ်တဲ့အတန်တွေဟိုကျွန်တော်တို့အဓိကတွေ့ရပါတယ်။ဆိုတော့ဆရာဦးသိန်းတန်းကိုတခုမေးချင်ပါတယ်အခ ဖြစ်တာဆိုတော့ဒီဌာနဆိုင်ရာတွေလို့အစိုးရဒီအောက်ခြေရန်နေရာမှာလည်းဖြည့်ရှင်းမှုမလိုနိုင်ဘူးလားဆရာဒီဘိုင်းနေမှာကျတော့လက်တလုံးဆောင်ရွက်မှုတွေမှာအားနည်းရလို့မဆုံနိုင်ဘူးလား
အကျိုးနိုင်နေကြကျွန်တော်တို့ကလက်ပြီးလိုက်ယူတိုက်တဲ့အခါမှာဟိုအကြည့်နဲ့ဆက်စားမှုတက်တဲ့အပြစ်ပေးရေးယူနေမရနိုင်ဘူးတခါကသူတို့ရဲ့ဘဝရည်တည်မှုတွေကျွန်တော်တို့လိုတယ်ဗျလိုတဲ့အခါကျတော့ဒီဝန်ထမ်းတွေကိုအခုဒီမှာဝန်ထမ်းတွေကိုဒီလက်ဒူတီအသားစာကိုလုံတော့အောင်ပေးမယ်နောက်ခုနကနေထိုင်မှုအတွက်အိမ်တွေတံမိုးတဲ့အိမ်ယာတွေပေးမယ်နောက်တာသမီတွေရဲ့ပညာရေးစနစ်ကိုကောင်းအောင်လုပ်ပေးမယ်ပညာသင်ကြားစိတ်တွေအရာမျိုးတွေတော့ပါဖို့ဒူတယ်ဗျတပိလိုက်ယူရတယ်ခုနကကျွန်တော်ပြောခဲ့တဲ့အဲဒီအရင်စစ်ဆိုးရဆက်ဆက်လက်ထက်မှာတော့ကြာတာကနေသမရအတိဌာနတိုင်းအဆင့်တိုင်းနေရာတိုင်းမှာတပိလိုက်ယူတာဒရန်မျိုးနဲ့ရှိနေတဲ့အတွေ့ကျွန်တော်တို့ဟာအမြဲတမ်းကြီးမားတဲ့ပြဿနာကြီးရေဆိုင်နေရတာဖြစ်တယ်အဲ့ဒါကြောင့်မို့အောက်ခြေဝန်ထမ်းတွေကိုလည်းပဲအပြစ်ပေးရုံမှမျှနေမှာကပဲနဲ့သူတို့ရဲ့တပိလိုက်ယူမလုပ်နိုင်အောင်ထိုက်တင်တဲ့နားစာပေါ့နော်
ဒါမျိုးအခြေအနေတွေလည်းကျွန်တော်တို့လုပ်ကန်ဆောင်လို့လိုရမယ်လို့ကျွန်တော်ယူဆပါတယ်။ဟုတ်ကဲ့ဆရာဦးတင်နေအောင်ကျေးဇူးပါ။ကိုတီယာသွေးသဘောထားကိုကျွန်တော်ဒီအစိုးရဒီရန်ရကိုမှလည်းပဲဖြည့်ရှင်းအားမယ်အပိုင်းတွေရှိနေဆိုတော့ဒါတွေကိုကင်ပြေဖို့ကိစ္စတွေမှာရောဟိုအခုလက်ရှိဒီ NLD အစိုးရလက်ထက်မှာဟိုဘယ်လောက်ထိမြင်ရလဲခင်ဗျာထင်တာမြင်တာ
။ဟိုပေါ့နော် NLD အစိုးရရဲ့ပြဿနာကကျွန်တော်ဒီဟိုဝန်ထမ်းအဖွဲ့အစည်းပေါ့နော်ဒီကျွန်တော်ဒီဌာနဆိုင်ရာဝန်ထမ်းအဖွဲ့အစည်းတွေပေါ်ပါဘလို့ထိုးပေါက်ကိုင်းကြံမလဲပေါ့နော်ဒီဌာနဆိုင်ရာအဖွဲ့အစည်းတွေရဲ့ရှုပ်ထွေးတဲ့ဖွဲ့စည်းမှုစက်တွေဆောင်ရွက်မှုတစ်ဆုံးလုပ်ပြီးဒါတွေအားလုံးကဟိုဒီအထွေအစ်အစ်အနေနဲ့တော်တော်လေးကျေညက်ဖို့လိုသေးတယ်ပေါ့နော်ဆိုတော့ဟိုဒီနည်းနဲ့ကိုင်းဟိုနည်းနဲ့လုပ်မယ်ဟိုနည်းနဲ့ကိုင်းဒီနည်းနဲ့လုပ်မယ်ဆိုတော့ဟိုဒီလုံးကြီးကိုင်းကြီးတွေကကျွန်တော်ဒီဌာနကတော့ကြွားကျင်ပြီးသားရှိပြီးသားဗျနောက်တစ်ခုကဘာလဲဆိုတော့ဒီကိစ္စကကျွန်တော်တို့ဒီအပြင်ပါမှာကျွန်တော်တို့ဒီစီးပွားရေးသမားပဲဖြစ်ဖြစ်ဟလာအခုအလုပ်ကိုနည်းနည်းပြီးကျင်တဲ့လူပဲဖြစ်ဖြစ်မတမားရည်မတရားရည်နဲ့ကိုယ့်အလုပ်ကိုပြီးောက်ကျင်တဲ့လူပဲဖြစ်ဖြစ်အပြင်မှာရှိတဲ့ဒမန်းကလည်းရှိနေတယ်။ဆိုတော့တခါတည်းကြာဒီဒမန်းနဲ့အထက်အလုပ်ပေးတဲ့ကျွန်တော်ဒီဝန်ထမ်းအဖွဲ့ကြီးတွေကသူတို့တွေကထိတ်ဆက်ပြီးတော့ကျွန်တော်တို့ဟိုအခြေအနေကြည့်ပြီးတော့ပေါ့ဒါဒီလိုတားဆီးမှုတွေဖန်ဆီးမှုတွေဟလာဟိုဟိုဒါဒီလိုအားဆီးဥပဒေတွေကိုဘယ်လိုရှောင်လဲလဲဆိုတော့သူတို့ကဟုတ်ကဲ့တော့များစွာလို့အပြန်အလှန်ဆက်ပြေပြီးလောက်တာဖြစ်တဲ့အတွက်ကြောင့်မလို့အတူအစ်အစ်နေနဲ့ဟိုဒီလောကကြီးတစ်ခုလုံးကိုမတင်ပြသေးတာဖြစ်လို့တည်းတကယ်ဟိုစီးပြီးပိုင်ပိုင်တစ်ခါလဲဟိုပိုင်ပိုင်နိုင်နိုင်ကြိုက်တွေဖို့ဟိုလုံးဝမလွယ်ဘူးကြအဲ့တော့သူတို့နေနဲ့လဲတေးချာပြေးလာပြီးတော့ကြိုက်တွေဖို့လို့ဒီလိုနောက်တစ်ချက်ကဆရာဦးသိန်းကပြောသွားတယ်ကျွန်တော်ဒီဝန်ထမ်းပိုင်းရဲ့မဖြစ်လို့လက်စားတာလဲဆိုတော့အခြေခံအကြောင်းရင်းကိုကြည့်ပြီးတော့လက်မစားအောင်တစ်ခါကလည်းကုစားမှုတွေလုပ်ပေးဖို့လိုအပ်တယ်ကျွန်တော်ဒီကစီသူလူလူအပိုင်းပေါ့နော်စီသူလူလူကလက်ပေးတဲ့အဲ့ကောလုံးလုံးပြရတဲ့အရင်ပြီးကျင်တာမတမာရည်နဲ့မပြည့်စုံတဲ့ဆော့ဆာတန်းနေနဲ့ဟိုပြီးတော့ဆက်ကြည့်ခြင်းပေါ့နော်အဲ့လိုဟာမျိုးတွေကိုမလုပ်အောင်လဲကျွန်တော်ပြည်သူလူထုဘက်ကလည်းအရေးယူဆောင်ရွက်မှုစင်တာပေးမှုတွေလိုနေကြ။ဒါဆိုတော့ဒါတွေကဘတ်ဆုံကျွန်တော်တို့ခိုးဖောက်ပါရမယ်။ဒါဆိုတော့လက်ခုပ်လိုပဲကျွန်တော်တို့တစ်ဖက်တည်းမီတာပေါ့။တစ်ဖက်မှမီတာဖြစ်တဲ့အတွက်ကြောင့်မို့လို့အစိုးရအနေနဲ့တော့ဒါကြီးတစ်ခုလုံးတို့ကိုတော်တော်လေးဟိုစင်ကြီးခါခါနဲ့ဟိုလေ့လာပြီးတော့တော်တော်လေးဘတ်ဆုံတောင်းဆိုရမယ်ပြီးတော့အားထုတ်ဖို့လိုပါတယ်။ပြည်သူလူထုကလည်းဝိုင်းကူဖို့လိုပါတယ်။
ဟုတ်ကဲ့ကျေးဇူးပါကိုစီရဲဆွေးနွေးပြတာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေါင်းကိုရန်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်အရင်ဆုံးတီဦးတော့လှည့်ပေးချင်တာတော့ကျွန်တော်တို့ဒီရန်ပြဲမျိုးကဦးစောလင်ဖြစ်ပါတယ်ဦးစောလင်ရဲ့သဘောထားလဲဆွေးနွေးလို့မေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီဆရာဦးလင်းတန်းကိုကျွန်တော်တို့မေးခြင်းပါတယ်
ဒီမှာဘာနာဝင်ကြီးဟာအဂရိလေဇာမှုနဲ့ဟိုဆက်ရှင်နေတော့ပါပဲနှုတ်ခွတ်သွားတယ်ဆိုတာသိရတယ်အဲ့ဒီနှုတ်ခွတ်သွားခြင်းဟာတမန်အမိန်နဲ့နှုတ်ခွတ်သွားတယ်ဆိုတာသိရတယ်ဒီတမန်အမိန်ကဒီလောက်အဂရိလေဇာမှုတိုက်ချင်နေတဲ့ဝင်ကြီးတပါးကိုနှုတ်ခွတ်ဖွင့်ပေးလိုက်တာအဲ့တရားဥပဒေစိုးမိုးရင်းကိုစောင့်ချက်ဖြစ်နေတာလေအဂရိလေဇာမှုကိုဘုံဘုံပြီးတော့ဖာတန်ခဲ့တာဖြစ
လုံလောက်အောင်ပြလိုက်လို့ရှိရင်အဲ့ဒီလိုက်စားမှုပျောက်သွားမယ်ဆိုလို့ရှိရင်50ရာတဲ့ဝင်ကြီးကဒီလိုပါချစ်လို့လောက်တာလေအာသုပိတံလေးကနေတက်ဆိုင်မတက်ဆိုင်ဘူးလားဒါမှမဟုတ်စုတ်ချက်ခွင့်ပြတဲ့သမဏရောအဲ့ဒီဥပဒေကိုချိုးဖို့ရမရောက်ဘူးလားလို့ရှိရင်ဒါလည်းထူလာမရှိနေခင်ဗျာ
ဟုတ်ကဲ့ဒါတော့ဟိုဆရာဦးသိန်းသန်းဦးရဲ့ဖြည့်ပေးစေချင်တယ်ထင်ပါတယ်ဒါပေမဲ့ကျွန်တော်လည်းရေဦးရနားလည်တဲ့လောက်ကတော့ဟိုသမရကတော့သူပညာရှိအရာဆိုလို့ရှိရင်တော့သူနှုတ်ထွက်ချင်တဲ့အတွက်နှုတ်ထွက်ခွင့်ပြုရဆိုပြီးသမရကဟိုပြောတာပဲရှိပါသမရကထွက်ပါဆိုပြီးတော့ပြောတယ်လို့တော့ကျွန်တော်တို့နားမလဲဟိုကျွန်တော်တို့သဘောပေါက်မထားပါဘူးခင်ဗျာဟောဒါနဲ့ပတ်သက်လို့ဦးသိန်းသန်းဦးကိုမေးမယ်ဆိုရင်ဦးသိန်းသန်းဦးတယ်လီဖုန်းလိုင်းကျွန်တော်တို့ပြတ်သွားပါတယ်ကျွန်တော်တို့ပြန်ပြီးဆက်သွယ်ဟိုစူးစမ်းကြည့်ရမယ်ဆိုတော့ဒီဦးစောလွင်ရဲ့မိကုံကိုကျွန်တော်တို့ဦးတန်းတန်းဦးနဲ့ဆက်သွယ်လို့ရတဲ့အချိန်ကျကျွန်တော်တို့ပြန်ပြီးတော့ဟိုမေးပြပါမယ်ခင်ဗျာအခုလောလောဆယ်တော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကိုအလှည့်ပေးချင်ပါတယ်သူကတော့စင်ဦးနိုင်ငံကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းဆွေးနွေးချင်တာမေးမြန်းချင်တာရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီလိုဖြစ်တဲ့ကိစ္စမြန်မာနိုင်ငံမှာတော့အခုတော့ဥပဒေကိုတောင်းဆောင်ပေးပြီးပြောတာပါဗျာဒါပေမဲ့ကျွန်တော်အရင်ပြောရင်တော့ဥပဒေနဲ့တင်မလုံလောက်ဘူးဗျာဥမာတစ်ခုဆိုပါစို့ဟိုတနေ့ဖြစ်တဲ့ကွန်တိန်နာနဲ့ဟလာမလေးရှားကိုပစ္စည်းရောက်တယ်ပြောတာကွန်တိန်နာဟိုဟောပေါ့နော်သူတို့ဟိုအိတ်ဆွေးနဲ့မစစ်နိုင်ဘူးလို့ပြောတယ်ပေါ့နော်ဆိုတဲ့အခါကျတော့စင်ကာပူနဲ့မလေးရှားမှာဒီနေ့တူကထောင်ထဲချပြီးတော့ကွန်တိန်နာတွေဝင်ထွက်နေတာစင်ကာပူနိုင်ငံထဲကိုဝင်ဝင်ဆိုလို့ရှိရင်ဒီအိတ်ဆွေးနဲ့ပဲစစ်တာပါပဲဆိုတဲ့ဘောအိတ်လေးတစ်ခုဟိုဆိုလိုတဲ့ဘော equipment ပေါ့ဗျာကျွန်တော်တို့တိုင်းပြည်မှာဒီလက်စားမှုကိုမဖြစ်စေဖို့အတွက်ပံ့ပိုးတဲ့ instrument equipment တွေလည်းလိုအပ်နေတယ်လို့ကျွန်တော်မြင်တယ်ပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဥပဒေရဲ့သဘောပေါ့နော်ဟိုဥမာတစ်ခုဗမာနိုင်ငံမှာရှိတယ်ပေါ့ main ကလေးတွေအမျိုးသမီးတွေပါတယ်ဆိုရင်ညပဲဆိုရင်မှောင်ရေးခိုးတဲ့ဥပဒေမျိုးပေါ့နော်အဲ့တော့မောင်ရေးခွေလို့အောင်ဆိုသူဘာလုပ်လဲဆိုတော့ရဲကိုလက်ပေးတယ်ပေါ့နော်လက်ပေးပြီးတော့လွတ်မြောက်အောင်လုပ်တာအဲ့တော့ဒီဥပီရဲ့ပင်ကိုရဲ့သဘောတဘာဝကလက်ရှိကာလနဲ့တော့မတင့်တော်ဘူးလို့ထင်တယ်ပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့ကဘာဖြစ်တင်လဲဆိုတဲ့အခါကျတော့ဒီလက်ပေးတဲ့လူကိုဥပီရတားမြစ်ယုံနေမကဘူးထောင်ချဖို့လိုအပ်တယ်ပေါ့နော်အရေးယူဖို့လိုတယ်ပေါ့အဲ့ဒါမှလည်းကျွန်တော်တို့တိုင်းပြည်ရဲ့ဖြစ်စီခြင်းနဲ့ခုနကပြောတော့လက်ပေးလိုက်ယူပပျောက်ရေးကိုဖြစ်နိုင်မယ်လို့တော့ကျွန်တော်ထင်ပါတယ်ဗျအဲ့ဒါလေးတွေကိုစဉ်းစားပြီးဖို့လိုမယ်လို့တော့ထင်ပါတယ်အဲ့လောက်ပါပဲ
ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးရကျေးဇူးပါကျွန်တော်တို့နောက်ထပ်ဆွေးနွေးဖို့ဟိုရောက်နေတဲ့ပုဂ္ဂိုလ်တူကတော့ကျွန်တော်ထိုင်းနိုင်ငံကိုတီးလည်မှုပါကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျကျွန်တော်မြန်မာနိုင်ငံမှာတော့ဒီလက်ပေးလိုက်ယူမှာတော့တိုင်းနိုင်ငံလုံးမှာပဲဖြစ်တယ်လို့ကျွန်တော်တို့ပြောမှာဖြစ်ပါလေ90ရာ90 900ခန့်တော့ဖြစ်နေလို့ကျွန်တော်သုံးသပ်လို့ရပါတယ်အခုဝင်းမြင့်ထွက်လာတဲ့ပိတ်တာလို့ကျွန်တော်တို့ကကြိုးစားပါတယ်ဝင်းမြင့်လှုပ်ဆောင်တော့ကျွန်တော်ကြိုးစားပါတယ်ခင်ဗျာဘာလို့လဲဆိုရင်နော်ကျွန်တော်ညီမကြီးမနော်လက်ပေါင်းများစွာခောက်ယူကြိုးနေပါတယ်ခင်ဗျာအဲ့ဒီပိတ်တာနဲ့ပတ်သက်ပြီးတော့အဲ့ဒါကိုကျွန်တော်တို့ဝင်းမြင့်လှုပ်ဆောင်တာကိုကျွန်တော်အများကြီးကျေးဇူးတင်တယ်နောက်တော့ကျွန်တော်တို့လည်းဆက်လက်ပြီးတော့နော်ဆောက်ကြည့်သားမှာဖြစ်ပါလေခ
င်ဗျာ။ဟုတ်ကဲ့ကိုတိလက်မှုဆွေးနွေးရကျေးဇူးပါ။ဆိုတော့ဆရာဦးသိန်းတန်းဦးကိုကျွန်တော်ပြန်ဆက်သွယ်လို့ရတော့ဆောဆောဦးစောလွင်ရမ်းရမ်းမျိုးကမိကုန်းတစ်ခုဆရာဦးသိန်းတန်းဦးကိုရေရွယ်ပြီးသူကမေးသွားပါလေ။သူကတော့ဒါပေမဲ့သူမေးတဲ့မိကုန်းထဲမှာကျွန်တော်နားဟိုတိတလောက်ကတော့သူတချို့ဟာတွေသူဟိုနားလည်မှုလွယ်နေလားတော့မသိဘူး။ဒီဟိုမချသေးရင်ဒီနှုတ်ထွက်သွားတဲ့ဝင်းကြီးနှုတ်ထွက်သွားတဲ့ကိစ္စတော့နော်စီမံပဏာဝင်းကြီးနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်လို့သူကသမဏထွက်ခိုင်းလို့သူကထွက်သွားတယ်ဆိုပြီးတော့သဘောမျိုးနဲ့သူကကောက်ချက်ဆွဲတော့ဒါကဒီအပြစ်ရှိတဲ့လူတယောက်ကိုယာယီကနေထွက်သွားဖို့ဟိုသမဏအမိန်ပေးလိုက်ခြင်းအဖြစ်ပေါ့လေဒီလူဟိုအားလည်းပဲလှုပ်ပြီးတော့အေးအေးမခံဘဲနဲ့အလုတ်ကထွက်ရုံလောက်ပဲဆိုတော့ဒါကလှုပ်တဲ့ဟိုလူမာရောဒီ လောက်ပဲထွက်ဖို့ဆိုပြီးတော့အမိန်ပေးရလူမှာဟိုတာဝန်မရှိဘူးလားဆိုတော့သဘောမျိုးသူကကောက်ချက်ဆိုပြီးမေးသွားပါတယ်ဆရာဦးသိန်းတန်းကဒါနဲ့ပတ်သက်လို့ဟိုသူကနားလည်ထားတာနည်းနည်းလွယ်ကောင်းလွယ်နေနိုင်တယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကဟိုနည်းနည်းဖြည့်ပြီးကျွန်တော်ဆရာဦးသိန်းတန်းကိုလည်းဆွေးနွေးစေချင်တာဟိုကျွန်တော်တို့တချို့သောတာရှင်တွေကလည်းထောက်ပြနေတာတချို့ရှိတာညီမနိုင် တဲ့အမြင်မျိုးတွေရှိပါတယ်။ဆိုလိုတာကတော့တချို့ကဟိုလက်ပိလက်ယူမှုတကယ်ကြီးကြီးမားမားဖြစ်တဲ့အရေးယူတာလည်းမရှိဘူး။ဟိုနောက်ဆုံးလုံအောင်ကျော်အလုတ်ထွက်တာတော့ပဲရှိရဆိုတဲ့အမြင်မျိုးတွေလည်းရှိနေဆရာ။ဒါရီယာကဒီတရားဥပဒေစမိုးရေးရှုတော့ငါလည်းဖြစ်ဖြစ်ဒီအချင်းပြက်လက်ခြားစားမှုတွေတက်ပြက်ရင်းမှာလည်းဖြစ်ဖြစ်ဒါအားနည်းချက်တခုလို့မဆိုနိုင်ပါဘူးဆရာ။
ဒီလိုနဲ့တော့လေအခုဒီသူကဒီမှာဗာဝင်ကြီးထွက်တဲ့ကိစ္စကတော့ तू ကသမရစီမှာ तू ကနှုတ်ကပွင့်တောင်းထားတာဆိုတော့သမရဖွင့်ပြလိုက်တယ်ဆိုတဲ့အနေထားပဲကျွန်တော်တရားဝင်ပြရတာပေါ့နော်။ဟိုချက်လက်ချက်ကျွန်တော်မသိရတော့အဲ့ဒီပေါ်မှာတော့ဖတ်ချက်ပြုကိုခေးရင်းပါလေ။ဒါပေမဲ့ခုနကတော့ကျွန်တော်တို့အမျိုးသားပြည်နယ်ပြည်ညရေးမှာဒီတက်ထိကြိုက်တယ်ထိကြိုက်မှာဆိုတဲ့ပြည်စီချမ်းရတဲ့ကိစ္စတွေရှိတယ်ဗျ။အဲ့ဒီမှာတော့ကျွန်တော်မြင်တာကတော့အမျိုးသားပြည်နယ်ပြည်ညရေးကတခိုးတွေမပါဘူး။နော်ဒီရုပ်ကျန်းနိုင်ဖောက်ပြတဲ့လူတွေမပါဘူး။အဲ့နိုင်ငံကြီးပြဿနာတွေရဖြစ်တဲ့ပြဿနာတွေအပေါ်မှာကျွန်တော်တို့မျိုးသားပြည်နယ်ပြည်နယ်ကြီးကရင်းယူမဆောင်တဲ့ဒီနယ်တိုင်းပြည်ဘန်ဒါတွေခိုးဖွဲ့သွားတဲ့လူတွေကိုယ်အမေအလင်းပစ္စည်းတွေတုံးဆဲသွားတဲ့လူတွေနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကရင်းယူဆောင်တဲ့နယ်တောင်ပြည်သူတွေအဲ့လားကိုမကြည့်ကြတာပေါ့ဗျာ။အာမကွေးတိုင်းမှာကျွန်တော်တို့တွေ့ရတယ်ဗျာ။တိုင်းပြည်ဘန်ဒါထောင်နဲ့ချီတဲ့ပတ်စံတွေကိုအာကိုယ်ပိုင်ပတ်စံကြားနေတာပဲ။ဟောတုံးဆဲသွားတဲ့ကိစ္စတွေကိုဒီတိုင်းနဲ့ကျွန်တော်တို့အမျိုးသားပြည်နယ်ပြည်နယ်ကြီးရပြန်လက်ခံရတဲ့ကိစ္စတွေအမျိုးစင်ကျုံးလို့ကိစ္စမျိုးတွေပေါ့ဗျာ။တိုင်းပြည်ရဲ့ဘာနာတွေမျက်နှာဆုံးရှုံးကြတဲ့ကိစ္စတွေဒါတွေကတော့အမျိုးသားပြည်နယ်ပြည်နယ်ကြီးကပြန်ဆိုင်နေလို့ကျွန်တော်မထင်ဘူးရ။ဘယ်သူမှလည်းကာကွယ်ရမှန်းမသိပါဘူး။ကိုယ်ပါတီတွေကတခိုးခိုးသွားတဲ့ကိစ္စတွေတော့အခုကမှမဟုတ်ဘူး။အဲ့ဒါတွေကတော့အရေးယူဆောင်တဲ့တိုင်းပြည်မျက်နှာတွေကိစ္စတွေမှာတိုင်းပြည်ကိုမျက်နှာဆုံးရှုံးစေသူတွေကိုပြည်မှုကြောင်းရအရေးယူဆောင်ဖို့လိုးကိုလိုတယ်။အဲ့လိုမလုပ်လို့ရှိရင်ကျွန်တော်တို့အမျိုးသားပြည်နယ်ပြည်နယ်ကြီးဖြစ်မှာမဟုတ်ဘူး။တရားဥပဒေစိုးမိုးတဲ့ဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ပြောချင်တယ်။
ဟုတ်ကဲ့ဆရာဦးတင်တဲ့ဆွေးနွေးပြီးတာကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာတချို့ပေးပို့ထားတာရှိတယ်လို့ပဲဒီ Facebook ကနေပေးပို့ထားတဲ့စာတချို့လည်းကြံနေပါသေးတယ်မဆုံမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်မထွေးဆိုတဲ့အကောင့်ကတော့ NLD အစိုးရကိုထောက်ခံပါသည်တဲ့သို့တော့ပြည်သူအစိုးရဖြစ်လာခဲ့ပြီးတဲ့နောက်မှာပြန်လဲတင့်မြတ်ရေးမူကြောင်းလားမသိဘူးဆေးအာဏာရှင်တွေကိုဝေဖန်တာအရေးယူတာတွေအလွန်နှောင့်နှေးမှုတွေရှိတဲ့အတွက်အားမလိုအမများဖြစ်မိပါသည်တဲ့ဥမာပြောရမယ်ဆိုရင်ဥကိုနီအမှုမကြသေးခင်တုန်းကအကောက်ခွန်အရာကြီးအကျင့်ပြက်လက်စားမှုဗီဒီယိုပေါ်မှာလည်းထောက်ပြတာဝေဖန်တာမရှိပါဘူးတဲ့ပြီးတော့ဒီပြည်သူရဲ့ထောက်ခံမှုယုံကြည်မှုအားနည်းလာပြီးတော့အမှန်တရားအတွက်ဝန်ထမ်းကောင်းတွေလည်းအားကိုးရမယ်ဖြစ်ပြီးတော့ယနေ့အထိအကျင့်ပြက်လက်စားမှုရဲ့အောက်ကနေမလွတ်နိုင်ပါတဲ့အစိုးဆုံးဌာနကိုပြောစရာမလိုတော့ရအောင်ပဲတရားရေးဌာနရဲ့အကောက်ခွန်လူဝင်မှုကြီးကြပ်ရေးစီပင်သားရာမြေစရင်အမျက်ခွန်မော်တော်ယာဉ်မာတာထဒီကညာနာစတဲ့အကြီးစားဌာနတွေကအောက်ခြေဝန်ထမ်းယုံအားလုံးမှာအာဏာတွေနဲ့ချင်းချောက်ပြီးတော့မပြတ်မကွက်အထက်လူကြီးတွေအတွက်လစဉ်ပုံမှန်ရန်ပုံငွေရှာပေးနေရတဲ့ဝန်ထမ်းတွေရှိတယ်တဲ့မရှိတဲ့အမှုကိုရှိအောင်လို့လှုပ်ကြံပြီးတော့ငွေရှာပေးနေကြရတာပါတဲ့ဒါကြောင့်လဲမြန်မာနိုင်ငံမှာအကျင့်ပြက်လက်စားမှုတွေကိုပပျောက်ဖို့နဲ့ပြည်သူတွေရဲ့လုံခြုံမှုကာကွယ်နိုင်မှုအတွက်တရားဥပဒေစိုးမိုးဖို့ပြောဆိုလုပ်ပိုင်ခွင့်အများဆုံးရှိတဲ့ပြည်သူအစိုးရကနေပြီးတော့ဒီလိုမျိုးမကောင်းတဲ့လုပ်ရမှန်သမျှကိုရဲရဲဝံ့ဝံ့ပြောဆိုထောက်ပြပြီးတော့မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်အရေးယူပေးစေလိုပါတယ်တဲ့ကြည်မောင်ဝင်းဆိုတဲ့အကောင့်ကတော့ကျွန်တော်အခုဆိုရင်အသက်ကြီးပါပြီတဲ့ငငယ်လေးတွေက NND ကိုထောက်ခံခဲ့တာပါတဲ့အခုတော့မကြိုက်ချင်သလိုဖြစ်လာပါပြီတဲ့ဥပဒေစိုးမိုးမှုအားနည်းတယ်ဆုံးဖြတ်ချက်မပြတ်သားဘူးတပြေးညီမရှိဘူးအခုအာဂရီတိုက်ဖြတ်ရေးမှာလဲစစ်တပ်မပါတဲ့ဥပဒေဖြစ်နေတယ်တဲ့စစ်တပ်ဆိုရင်သူတို့ဘာမှမလုပ်ရဲဘူးတဲ့ဒါကြောင့်မလို့အစိုးရနာမည်ပြတ်နေရပြီလို့ကျွန်တော်ထင်ပါတယ်ဆိုပြီးရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ Facebook ကမှတ်ချက်တွေဖြစ်ပါတယ်ဆိုတော့သူတို့မှတ်ချက်တွေမှာဒီအာဂရီလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ဒီထင်သာမြင်သာကိစ္စတွေရှိနေပေမဲ့အရေးမကြီးဘူးပဲရှိနေတယ်ဆိုပြီးတော့သူတို့ထောက်ပြရရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုတီယာသွေးကိုကျွန်တော်မေးချင်ပါတယ်ဒီ NLD ဆိုရယ်အာဂရီလိုက်စားမှုတိုက်ဖြတ်ရေးမှာဒီလိုထင်သာမြင်သာကိစ္စကြီးတွေမှာအရေးမကြီးနိုင်ပဲဖြစ်နေတာရောအားနည်းချက်တစ်ခုလို့ဖြစ်နေတယ်လားခင်ဗျာ
ဟုတ်ကဲ့ကြာဘယ်လိုလဲဆိုတော့ကျွန်တော်တို့ဒီ NLD ဆိုရယ်ကတကယ်လည်းလက်လက်ဆက်ဆက်နိုင်ငံရေးအစိုးရဖြစ်တယ်ကြာဆိုတော့ဒီကျွန်တော်တို့ဘီရိုကရက်တစ်မေကနီဇမ်မှာရှိနေတဲ့ပြဿနာတွေကိုသူကဟိုကောင်းကောင်းရေးချက်ကြာအဲ့နည်းနည်းဆိုင်နာမလဲတာဖြစ်တဲ့တော့မလို့ဘယ်လိုကာယမမသိဖြစ်နေဒါကြောင့်လဲဟိုဟိုကျွန်တော်ပထမပြင်ကြခဲ့သလိုပဲအတိုင်းစားတွေတစ်ဆင့်သူကပြဿနာတွေကိုဟိုစောင့်ကြည့်နေတဲ့သဘောအတိုင်းစားတွေတစ်ဆင့်ပြဿနာတွေကိုရှာဖွေနေတဲ့သဘောရှိတယ်အဲ့ဒါကမလုံလောက်တဲ့အပြင်ဟိုကျွန်တော်တို့တစ်သက်ကျွန်တော်တို့ဒီလုံနေတဲ့လူတွေကိုဟိုနေပယ်တစ်ခုသားပြီးတော့ အတိုင်းမခံအောင်လုပ်ဆိုတဲ့သဘောမျိုးကျွန်တော်တို့ဟိုမိဘအဖို့ပြလို့ဉာဏ်တာလို့လည်းဖြစ်နေတာပေါ့နော်ဆိုတော့ဒါကဟိုလုပ်ချင်တယ်အဲ့တော့အတွေ့အလေးနဲ့ဒီကလင်းဂျာဗာမန့်ဆိုတာကျွန်တော်တို့ဒီဟိုအမေရိကန်တန်းစီနဲ့အစိုးရရောလက်ပေးလိုက်ယူပေးရှင်းအောင်ဟိုလုပ်တဲ့အစိုးရတွေရောဖြစ်ချင်တယ်တော်တော်လုပ်ဖို့လုပ်ဖို့လုပ်ထုတ်လုပ်နေကြမှာအားနည်းပြည့်စီတယ်နောက်တစ်ခါလုပ် ဆိုရတဲ့ဆက်ဆက်တဲ့တက်နဲ့ဆက်ဆက်တဲ့ဒီလိုမျိုးဆက်ဆက်တဲ့အခါမှာကိစ္စတစ်ခုကိုလိုက်လိုက်ကြတယ်နောက်ဆုံးတကယ်ကိုဟိုအင်္ဒရာမကြီးပါတဲ့ခါလိုက်တစ်ခုနဲ့သွားချိန်ကြီးရဆိုရင်ဒီလိုက်နေတဲ့ဟလာအခွင့်အရေးတွေဟလာတိုင်ကျင်တဲ့အခွင့်အရေးတွေလေးကအကြိုက်တွေကခက်သွားတာမျိုးတကယ်အချက်လက်ကိုရအောင်လို့ဖို့အဖြစ်အဖြစ်တင်ရတာမျိုးအဲ့လိုပြင်နေတဲ့အချိန်မှာဟလာဟိုကျွန်တော်တို့ဒီတပ်ပြီးတောက်သွားတာမျိုးဒါမျိုးတွေအများကြီးဖြစ်တယ်ဆိုတော့ဒီလိုဟာမျိုးတွေကိုမရှိအောင်ဘလို့ဒီဟာတကြကြိုင်တွေမလဲဟလာကျွန်တော်တို့ဒီသက်ဆိုင်အဖွဲ့ကြီးတွေအားလုံးနဲ့ပေါင်းတဲ့အဖွဲ့ကြီးမျိုးတွေဖွဲ့ထားပြီးတော့ဟလာရှားပွေဖန်ကြီးတာမျိုးပေါ်ထုတ်ဖန်ကြီးတာမျိုးတကယ်လို့လည်းဆူတော်ကြီးဖန်ကြီးတာမျိုးတိုင်စားမမဟုတ်ပဲနဲ့တော့ကျွန်တော်တို့ဒီလိုလက်ပေးလက်ယူဖြစ်တဲ့ဟလာဒီအကြံဖတ်လုပ်တဲ့နေရာလေးအားလုံးကိုတို့တို့ပြအောင်သွားဖို့သင်ဦးဝဆရာကြီးတင်ပြသွားတယ်လို့ပဲကျွန်တော်တို့စက်ကိုအခြေခံနဲ့ဒီလိုအခြေခံနဲ့စက်ကိုအခြေခံနဲ့စနစ်ဒီအသာဆုံးကိစ္စတွေစက်ကိုအရေးသေးနည်းလို့လူရဲကိစ္စတွေရှိတယ်မလေးကဟိုကျွန်တော်ရောက်သွားတဲ့အစီတမင်းတွေကိစ္စမှာဆိုလိုချင်ချင်ကျွန်တော်တို့ဒီစင်မောလီကွန်တင်နာတွေကိုကျွန်တော်တို့ဆောက်ချက်ပဲနေလာပြီးတော့ကျွန်တော်စာပေဖန်ကြီးနဲ့ကျွန်တော်တို့ဒီဝင်ဝင်နဲ့အင်အားမလုံးတော့တာတွေစက်ပစ္စည်းအားနေတာတွေအများကြီးရှိတယ်ဆိုတော့ဘက်စုံပေါ်တော့ကျွန်တော်တို့လုပ်ဆောင်ရအများကြီးရှိတယ်အဲ့တော့ဟိုအထူးအနေနဲ့လည်းအပြတ်လည်းရှိပါတယ်တိုးတော့တကယ်တာဝန်ယူပြီးတကယ်အကူအညီပေးနိုင်တယ်ကျွန်တော်တို့အဝင်နဲ့ဟောင်းနေအော်ကျွန်တော်တို့ဒါအောင်နားလည်တယ်တကယ်ဟိုလေဟိုပူးပေါင်းပါဝင်ပြည်နေတယ်ကျွန်တော်တို့ဝန်ထမ်းအဟောင်းတွေဒီညင်းလေးပေါ့တော့ဝန်ထမ်းတွေဒီလောကကြီးတစ်ခုလုံးကိုဘာလို့ရဘာလို့တော့မယ်ဆိုတော့ပြည်ရဝန်ထမ်းအဟောင်းတွေကျွန်တော်တို့ဒီချက်ထားသိကြံကြဟာမျိုးဖွဲ့စည်းပြီးတော့ကျွန်တော်တို့အဲလိုက်မှန်ပြီးတော့ကျွန်တော်တို့ operation တွေလုပ်ပြီးဆမ်းမအောင်ရမှာကြ
โอเคကျေးဇူးပါအ
ဲ့လိုလိုအဲ့လိုတင်ပါတယ်โอเคโอเ
คဆိုတော့ဆရာဦးသိန်းသားကိုလည်းမေးချင်ပါတယ်ကျွန်တော်ဒီအခုဆိုရင်ဒီအားရလိုက်စားမှုတက်ချေကွန်ရှင်လို့ဖွဲ့စည်းမျိုးတွေဖွဲ့စည်းထားရဆိုရင်လည်းဟိုတကယ်အာနာရှိရသူတွေမဟုတ်တာလုပ်ရင်ရောစုံစမ်းစစ်ဆေးနိုင်တဲ့အခြေအနေမျိုးကရှိရလားဆရာ
ကျွန်တော်ထင်နေကြမရှိဘူးညတော့ကျွန်တော်တို့ကဟိုခွေးမရိုက်ခင်ခွေးရှင်နေတာကြီးရတယ်ဆိုတော့အနေအထားမျိုးအများကြီးရောက်တာအဲ့ဒါမျိုးတွေကဖြစ်နေတယ်တကယ်ကတော့ကျွန်တော်တို့ကအားရလိုက်စားမှုနဲ့ပတ်သက်လို့ရှိရင်ငယ်စည်းမရှိဘူးဘယ်သူလူစုတို့ကျွန်တော်တို့ရေးယူရမယ်ဆိုအဲ့ဒီပြမျိုးပေါ့ဗျာဒါသမရကိုင်းတွယ်နိုင်ရမယ်ဘာလို့ဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံချပုံမှာ58ကာကြီးနဲ့169ကာကြီးကသမရအထုပ်တိတ်ပုဂ္ဂိုလ်ဖြစ်တယ်ဝန်ထမ်းအဖွဲ့ကြီးရဲ့အကြီးကဲဖြစ်တယ်အဲ့တော့အဲ့ဒါတွေကိုကိုင်းတွယ်ပြီးတော့ဘယ်သူပဲဖြစ်ဘယ်ဌာနဖြစ်ဖြစ်တန်းကြီးရဲ့အကျိုးစီးပွားကိုပြည့်စည်အောင်အလွယ်သုံးစားလုပ်တယ်ကိုယ်ပိုင်ဖြစ်ကိုချိုးအတွက်သုံးတယ်ဆိုရင်ရေးယူရမယ်ရင်းရဲနိုင်တဲ့အနေအထားမျိုးကျွန်တော်တို့ဖန်တီးရမယ်။ဒါပေါ်စီဝင်ချောင်းတွေက2008ဖွဲ့စည်းပုံချောင်းတွေကသမရကိုအနိုင်ထားတဲ့အာဏာတွေဖြစ်တယ်။အဲ့ဒီအာဏာတွေရေးရဲသုံးပြီးတော့ကျွန်တော်တို့ဒီလက်ပေးတာယူမှုကိုနှိမ်နှင်းရမယ်။အဲ့တော့အဲ့ဒီခါမှလည်းဘယ်ဖွဲ့စည်းရမှာဝင်ပြီးဟာဒီတခိုးတွေကကျွန်တော်တို့ထက်မှရေးမယူပါနဲ့လို့ပြောမပြောရဲပါဘူး။အဲ့
တော့
ဥရိစိုးမှုမှုအပိုင်းကိုတကယ်ကိုင်ကျော်သုံးဆွဲနိုင်မှုကလိုတယ်လို့ကျွန်တော်ထင်တယ်။
โอเคကျေးဇူးပါကျွန်တော်ဒီဆွေးနွေးဝက်တက်ကိုအီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့စာတောင်လည်းရှိနေပါသေးတယ်ကိုဖြိုးဝင်းထက်အောင်ဆိုတဲ့ပုဂ္ဂိုလ်ကကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါအောင်ဗ
ျကျွန်တော်ကဖြိုးဝင်းထက်အောင်ပါမြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီလို့ဖြစ်ပေါ်နေတဲ့အဂရိလိုက်စားမှုတွေလက်စားမှုတွေကအခုချိန်အထိကိုရှိနေသေးပါအဲ့လိုအဂရိလိုက်စားမှုလက်စားရခြင်းရဲ့အကြောင်းရင်းတွေကနိုင်ငံကဆင်းရဲတာကြောင့်မိသားစုအတွက်နေရေးထိုင်ရေးစားရေးတောက်ရေးအခြေအနေတွေအတွက်လုံးလောက်တဲ့လာစာမရှိတာဒုတိယအတွက်တနေ့ဝင်ဝင်နဲ့တနေ့ထွက်ငွေမညီမျှတာတွေကလည်းအကြောင်းရင်းဖြစ်ပါတယ်ဒါပေမဲ့အရင်အစိုးရရှင်းရှင်းပြောရရင်စီအစိုးရလက်ထက်ကနဲ့ဆိုင်ရင်တော့အခုအရသာ NLD အစိုးရလက်ထက်မှာတော့အများကြီးတိုးတက်ပြောင်းလဲလာနေပါပြီဒါပေမဲ့လည်းပြည်သူတွေကျေနပ်အားရောက်လောက်အောင်ထိတော့မရှိသေးပါဘူးဟိုတုန်းကလိုပေါ်တင်ကြီးတွေလုံနေတာတော့မဟုတ်တော့ပေမဲ့တိတာတိစေမမြင်စင်နဲ့ဆိုတော့မြန်မာစကားပုံလိုပဲပေါ့ဗျာဌာနတိုင်းလိုလိုမှာတော့ရှိနေသေးပါတွေ့နေမြင်နေရတဲ့ဌာနတွေကိုပြောမယ်ဆိုရင်တော့အများကြီးပါပဲဥပမာပြောရရင်ရင်တိန်ရဲဌာနဆိုပါစို့အဲ့လိုပါပဲခြားဌာနတွေမှာလည်းဖာတိပါသာနေကြတာပါပဲအခုလိုလက်ပေးလက်ယူမှုတွေပေါ်နေရခြင်းရဲ့အဓိကအကြောင်းရင်းကခြားမှတာလေးစည်းကမ်းတွေကိုဖောက်ပြက်သူတွေကိုထိရောက်စွာအေးအေးယူခြင်းမရှိလက်ပိတာကိုလက်ခံထားသူတွေကိုထိရောက်စွာအေးအေးယူခြင်းမရှိတာကြောင့်ဖြစ်ပါတယ်။ဒေါန်ဆန်းစကြီးပြောခဲ့သလိုဝန်ကြီးတွေလက်စားရင်ထောင်ထဲနေရမယ်ဆိုတဲ့အတိုင်းသမ္မတကြီးဦးဝင်းမြတ်က
ကျွန်တော်တို့မြန်မာနိုင်ငံကြီးလဲအာဂတိကင်းစင်တဲ့နိုင်ငံတနိုင်ငံဖြစ်လာနိုင်ပါတယ်ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဒါကျွန်တော်တို့အီးမေးလ်နဲ့ပေးပို့ပြီးဆွေးနွေးကြတဲ့ပုဂ္ဂိုလ်တူဝဲဆာပါကျွန်တော်တို့ဒီလက်ပိလက်ယူမှုတွေနဲ့ပတ်သက်လို့ဒီကမ္ဘာတစ်ဝှမ်းအချင်းပြတ်ချဆမှုတွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်လေ့လာနေတဲ့ တကယ်တော့ဒီတိုင်းပြည်ရဲ့ချမ်းသာတဲ့အမြကြောရမှုတွေမြတ်မြတ်တာခံစားရတဲ့တိုင်းပြည်မျိုးတွေမှာတော့ဒီအာရီလိုက်စားမှုတွေရောတာတွေ့ပါတယ်မြန်မာနိုင်ငံအခြေအနေမှာတော့လက်တလုံးချမ်းလက်မချမ်းသာကြောရတာတွေကလည်းမြတ်မြတ်တာမရှိဘူးဆိုတော့အာရီလိုက်စားမှုတွေပေါ်နေရလဲဖြစ်ပါတယ်ဆိုတော့ဟိုလက်တလုံးအခြေအနေမှာကျွန်တော်တိုင်းပြည်ကလည်းမချမ်းသာအောင်ကြောရမှုတွေကလည်းမြတ်တာလာတဲ့အခြေအနေထိုင်ဆောင
ပဲကျွန်တော်ပြန်ပြီးဟိုကောက်ရပါလိမ့်မယ်ဟိုအခုကျွန်တော်တို့ဒီအာရိတိုက်လိုက်တိုက်ကျွန်တော်တို့အာရိတိုက်ကာမှုတိုက်ချက်ရေးပေါ့နော်အဖွဲ့ဖွဲ့ထားတယ်အဲ့အဖွဲ့ကြီးရဲ့ကျွန်တော်တို့တောက်ရှားဆောင်ရွက်နိုင်မှုပေါ့နော်ဟိုပြည့်ပြည့်လေးဖို့လိုတယ်သူတို့လုံနိုင်အောင်ကျွန်တော်တို့ဥပဒေတွေပြဋ္ဌာန်းပေးဖို့လိုတယ်နောက်တစ်ခါကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့ပေါ့နော်ကျွန်တော်တို့နားလည်တာဟဲ့လားဒီတိရကျင်းကဆင်းနေမဲ့ပေါ့ဗျစာတုံးလုံးကပြောသွားတယ်သူတို့ဒီနဲ့တော့ဒီကျွန်တော်တို့ဒီအချင်းတဲ့ဒီခြားစားမှုတွေပတ်သက်ပြီးတော့တိုက်ချက်မှုတွေပတ်သက်ပြီးတော့စာတုံးလုံးကသိပြီးတော့လုပ်ပိုင်ခွင့်မရှိတော့ပဲတဲ့သူကပြောတယ်အဖွဲ့အစ်စ်ဖွဲ့လိုက်တဲ့အဖွဲ့အပဲလုပ်နေတယ်ဆိုတာလည်းရှိတယ်ဆိုတော့ကျွန်တော်အမြင်ပြောရရင်တော့အဖွဲ့ကြီးတိုင်းမှာကျွန်တော်တို့ဒီလိုမျိုးရှာဖွေဖန်ဆီးမှုတွေစုံစမ်းဖန်ဆီးမှုတွေကျွန်တော်တို့ဘယ်နေရာတွေမှာဘယ်လိုအခြေအနေမျိုးတွေစိုးနေတယ်အပီပီလူကြီးအတန်ကိုကျွန်တော်နားထောင်လာလည်းရှိမယ်ဆိုတော့အဖွဲ့ကြီးတွေကလည်းဒီလိုထိုးပေါက်ပြီးတော့ဒေတာစုံစမ်းပြီးတော့ဘယ်နေရာတွေမှာတော့ဖြစ်ရင်ဒီလိုကြီးတွေလည်းအချင်းသက်ခါးစားမှုတွေထုတ်နေတဲ့စီးပွားဖြစ်နေတယ်ဟလာအကြံဖန်လုပ်နေကြဆိုရင
်ဒါ
မတရားဖြစ်ရောင်းဝယ်ဖောက်ကားနေကြတယ်ဒါပြည့်ကျွန်တော်တို့ဒီ operation တွေကိုလုပ်လုပ်ပြီးတော့ကျွန်တော်တို့ကလုပ်ပါပဲဟိုဒီကတိုင်းပြည်တွေမှာဆိုလို့ကျွန်တော်တို့ကြားနေတာကဟိုဘယ်နေရာကိုဖမ်းလိုက်ပြီးတော့အသေးအံပေးလိုက်တဲ့တရုတ်ပါဆိုလို့ရှိနေဆိုလို့ရှိနေကျွန်တော်တို့ဖမ်းလည်းဖမ်းရမယ်စာဖွေဖမ်းဆီးမှုတွေလုပ်ပြီးတော့စိတ်ပြီးတာတာကျွန်တော်တို့တခါလေအပြစ်ပေးဒီပြည်ကအပြစ်ပေးမှုတွေလည်းလုပ်ရမယ်ဒါမှကျွန်တော်တို့ကဒီလူဖွဲ့ကြီးကဟိုဟိုဖိဘယ်တော့အသေးနဲ့ရှိလာမယ်နှစ်ပတ်လုံးဝင်နေအဖွဲ့ကြီးကကျွန်တော်ပြည်သူလူထုအ
ားလည်းနေနေတယ်ကျွန်တော်ချိန်လဲဒီလောက်ပဲရရတဲ့ဒီညမှာပဲရချင်ပါတယ်ပါဝင်ဆွေးနွေးပြည့်တဲ့ဥတီယာသွေးဥသိန်းတန်းကိုယ်တိုင်ပါဝင်နေမှတ်ချက်တွေရေးသားပေးပို့ရသူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လူနဲ့အတူထုတ်လုပ်သူကိုညာဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းလီလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်စနေညချမ်းအစီအစဉ်ဒီအဆုံးမသက်ခင်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ပြောပြပေးပါရှင
်မြောက်ကိုရီးယားမှာဒုတိယအာဏာရှိဆုံးပုဂ္ဂိုလ်ဖြစ်ဖော်ပြပြောဆိုခံရတဲ့ဗိုလ်ချုပ်ကြီးနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့အင်ဂျီရောသမ္မတယုံကန်မှာမနေ့တောက်ချာနေ့ကမိနစ်80ကြာတွေ့ဆုံဆွေးနွေးကြပါတယ်အဲ့ဒီနောက်သမ္မတထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့စင်ကာပူမှာဇွန်လ7ရက်နေ့တွေ့ဆုံဆွေးနွေးမယ့်အကြောင်းအင်ပီရိုတောင်ပတ်မြက်ခင်းပြည်မှာသတင်းတောက်တွေကိုကြေညာခဲ့ပါတယ်။ပိုင်းနဲ့နယ်မြေအငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ကျွန်းတွေပေါ်မှာတရုတ်ဘက်ကစစ်ရေးအင်အားတိုးချဲ့လာတဲ့လောက်ရက်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကဝေဖန်လိုက်တယ်လို့လက်တလောတက်ဆန်လိုက်တဲ့လက်နက်တွေဟာဘေးပတ်ဝန်းကျင်နိုင်ငံတွေကိုချင်းချောက်ဖို့ရည်ရွယ်ရင်းဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။စင်ကာပူမှာနှစ်ဆင်ကျင်းပတဲ့ Shangri-La Dialogue လို့ခေါ်တဲ့ကာကွယ်ဆန်ရဆွေးနွေးပွဲအတွင်းဒီကနေ့မှအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုအထူးအလေးပေးကြဖို့အင်ဒိုနီးရှားကာကွယ်ဝင်ကြီးကဒီကနေ့စင်ကာပူမှာကျင်းပတဲ့ဒေတာရီလုံခြုံရေးဆိုင်ရာညီလာခံ Shangri-La Dialogue မှာသတိပေးပြောဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်ပြည်ထနာကိုအထူးအလေးပေးပြီးမကင်တွယ်ဘူးဆိုရင်တော့ကိုရက်တည်ဖြန့်ကျက်ဖို့အတွက်အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကဒီလူတွေကိုစုဆောင်းသွားနိုင်တယ်လို့သတိပေးပြောဆိုတာဖြစ်ပါတယ်။မြန်မာနိုင်ငံတွင်အချမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရသူတွေစန္ဒအလျောက်ဌာနေပြန်လာမယ်ဆိုရင်အားလုံးကိုပြန်လည်လက်ခံဖို့မြန်မာဘက်ကစန္ဒရှိပါတယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ပြည်ထောင်စုရုံးဝန်ကြီးဦးတောင်ထွန်းကဒီကနေ့ပြောဆိုသွားပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတင်ပြပေးခဲ့တာဖြစ်ပါလေရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Patrick Dear ဖြစ်ပါလေရှင်။ကျွန်မကစုမုံမှာဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်ပေးမယ်။ဒီနေ့ဝင်နေမနေ့ခင် VOA စီစဉ်တွေကိုတော့လိုက်လိုမီတာ24 50 51နဲ့လိုက်လက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါလေရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။Thank you.
This program has come to you from the Voice of America, Washington.